Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်ဧပြီလ25ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဦးစံမိုးဝင်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။အဲဂိုင်ရာကရဇာကန်ဖန်ထားတဲ့အမေရိကန်တူဦးနဲ့အီတလီတူဦးအကြမ်းဖက်တံပြန်စစ်စင်ရေးတစ်ခုပြင်တည်ဆုံသွားတဲ့ပေါ်သမ္မတဥပမာကတောင်းပန်စကားပြောပါတယ်။အကြမ်းဖက်မှုတံတရားနဲ့လူ9ဦးကိုအီတလီရဲကဖမ်းလိုက်ပြီးနောက်ထပ်9ဦးကိုလိုက်ရှာနေပါတယ်။မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေရဲ့အထူးအရေးပေါ်မှုကိုမြန်မာအရေးကုလသမဂ္ဂမာမိတ်အဖွဲ့ကအလေးထားပြောပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မြန်မာနိုင်ငံကအလုံသမားတွေရဲ့အနေဆုံးလစာသတ်မှတ်ဖို့နဲ့ပတ်သက်ပြီးတော့
ဒါနဲ့ဒီလိုလိုအော်လေးတို့ဖြစ်တဲ့အားရရဲ့သဘောထားလိမ့်မယ်။နိုင်ငံသားလူမကြီးရအဖွဲ့ရဲ့ကျန်းမာရေးသာသာကြီး90နဲ့80ရာခိုင်နှုန်းတစ်ဖက်တွင်တာ
မကြခင်မှာအပြည့်အစုံကိုနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူအာဆီယံထိပ်သီးညီလာခံမတိုင်ခင်ကျင်းပတဲ့အာဆီယံလူငယ်ညီလာခံမှာမြန်မာကိုယ်စားလှယ်တွေဘာတွေများတင်ပြခဲ့ကြပါသလဲ။ဒီလိုမြန်မာသတင်းဆောင်မတွေအပြင်လာအိုနိုင်ငံနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုအတိုင်းတာတခါဒီကနေ့ကြားရောက်တဲ့ကမ္ဘာ့ငှက်ဖျားယောဂတိုက်ဖျက်ရေးနေ့မှာစေမတိုးတဲ့ငှက်ဖျားယောဂပိုးမြန်မာနိုင်ငံကနေတဆင့်အာရှနဲ့ကမ္ဘာတလွှားကိုပြန့်နှံ့လာမှာကျမရေးအဖွဲ့တွေစိုးရိမ်နေတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆက်မိုးဝေကခြေညာပေးပါမယ်ရှင
်။အကြမ်းဖက်မှုတံပြန်စစ်စင်ရေးတစ်ခုအတွင်းတရားခဏ2ဦးသေဆုံးခဲ့ရတဲ့ပေါ်အထူးဝန်းနဲ့ရပါကြောင်းအမေရိကန်သမ္မတဘရာကိုဘာမာကတောက်ကြနေမှာထပ်ပြောပါတယ်။အမေရိကန်နိုင်ငံသား2ဦးအသက်ဆုံးရှုံးရတဲ့အခါတိုင်းမှာကျွန်တော်တို့အားလုံးသွေးထွက်တန်ယူဖြစ်တယ်လို့ခံစားရပါတယ်လို့သမ္မတကပြောပါတယ်။အမေရိကန်ကူညီပေးလို့သာ Warren Weinstein နဲ့အီတလီနိုင်ငံသား Giovanni Luporto တို့တည်ဆုံသွားတဲ့တဲ့ရင်ဟာသူ့အတွက်ခံစားရခက်လာပါတယ်လို့အမေရိကန်ထောက်လှမ်းရေးဆိုင်ရာဝန်ဝိုင်းကလူပုဂ္ဂိုလ်တွေကို Washington မြို့တော်မှာသမ္မတဥပမာကပြောပါတယ်။ Afghanistan နဲ့ Pakistan နဲ့ဇန်နာမှာ Al-Qaeda အဖွဲ့ကဖန်ထားတဲ့အဲ့ဒီတစားက2ဦးတည်ဆုံသွားတဲ့အကြောင်းသူကြီးညာအပြီးနောက်တက်မှာပဲ Mr. Obama ကအဲ့လိုပြောတာပါ။လူမပါတဲ့ဝေးထင်းလေယာဉ်တစ်စင်းကနေဇန်နဝါရီလ14ရက်နေ့ကတိုက်ခိုက်မှုတစ်ခုအတွင်းအဲ့ဒီဇာကန်တအူးတည်ဆုံသွားတာလို့အမေရိကန်တာဝန်ရှိသူတူကကြာသပတေးနေ့မှာ VOA ကိုပြောပါတယ်။အဲ့ဒီဖြစ်ရတဲ့သူအပြည့်အဝတာဝန်ခံမှာကြောင်းပြောပြီးသမ္မတဥပမာကကြာသပတေးနေ့မှာတောင်းပန်စကားဆိုခဲ့ပါတယ်။တိုက်ခိုက်မှုအတွင်းအမေရိကန်နိုင်ငံသားလို့ယူဆသူအယ်ကိုင်ဒါခေါင်းဆောင်အာမက်ဖာရူတည်ဆုံသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
်။အီရန်ကယီမန်နိုင်ငံအတွင်းမှာရှိနေတဲ့ဟော်တီတပုံတွေကိုအာရေဗျပင်တွေကတဆင့်ရေလန်းခီးကနေလက်နက်တွေထောက်ပတ်နိုင်တယ်ဆိုတဲ့အခြေအနေတွေဟာတစားတဲ့တစားယွန်နေသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတယောက်ကပြောပါတယ်။ယီမန်နိုင်ငံကိုဥတီသွားနေတဲ့အီရန်ရေတပ်အဆောင်လျှောက်တွေပါတဲ့တင်မောအုပ်စုဟာလမ်းကြောင်းပြောင်းသွားပြီးတဲ့နောက်အခုအီရန်နိုင်ငံဘက်ကိုပြန်လှည့်သွားတဲ့အနေအထားမျိုးမှာရှိနေတယ်လို့ပင်တာဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးစတိဖ်ဝါရင်ကပြောပါတယ်။ဒီအီရန်ရေတပ်တင်မောအုပ်စုဟာဘယ်ကိုဥတီသွားနေတယ်ဆိုတာတရားပြောရဖို့ခက်ခဲပေမဲ့တင်းမာမှုဖြစ်နေတာကိုတော့ရုတ်ပါသွားစေတယ်လို့မစ္စတာဝါရင်ကပြောပါတယ်။အီရန်ကုန်တင်ရေရင်အုပ်စုနဲ့ပတ်သက်ပြီးတော့ပြောဆိုရမှာသူတို့အနေနဲ့ဘာလို့ကြီးရယ်လှုပ်ဆောင်နေတယ်ဆိုတာကိုမပြောတတ်ပါဘူးဒါပေမဲ့သူတို့ဟာယီမန်နိုင်ငံနဲ့ဝေးရဘက်ကိုတွားနေကြပါတယ်လို့ပြောခွင့်ရသူကပြောပါတယ်အီရန်ဟာဟော်တီတပုံတွေကိုစစ်လက်နက်နဲ့တခြားအထောက်ပံ့တွေပေးနေတယ်ဆိုတဲ့အထောက်အထားတွေရှိတဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုခဲ့ပါတယ်အဓိကကျတဲ့ပင်လယ်ကိတ်ဒေသရဲ့ရေချောင်းတွားလာရေးပွင့်လင်းနေစေဖို့အတွက်အမေရိကန်စစ်သင်္ဘောတွေကိုယီမန်ရေပိုင်နယ်ထဲကိုပို့လွှတ်ချထားတာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်
အကြမ်းဖက်သမားလို့တန်တရားရှိသူ9ဦးကိုအီတလီရဲတပ်ဖွဲ့ကတောက်ကြနေမှာဖမ်းလိုက်ပြီးနောက်ထပ်9ယောက်ကိုလည်းလိုက်ရှာနေပါတယ်။ပါကစ္စတန်ကတိုက်ခိုက်မှုတွေနဲ့ဗာတီကန်နန်းတော်ကိုတိုက်ခိုက်နိုင်ခြင်းအစီအစဉ်တစ်ခုနဲ့ချိတ်ဆက်နေတယ်လို့ယူဆသူတွေကိုဖမ်းဆီးရှာဖွေတာပါ။နိုင်ငံတော်မှာလုပ်တဲ့စစ်ဆင်ရေးအတွက်ဖမ်းဆီးထားသူတွေရှာဖွေနေသူအလုံးဟာပါကစ္စတန်နဲ့အာဖဂန်လူမျိုးတွေဖြစ်တယ်လို့အီတလီရဲကပြောပါတယ်။အဲဒီလူတွေဟာအယ်ကိုင်ဒါအကြမ်းဖက်ကွန်ရက်နဲ့တိုက်ရိုက်ချိတ်ဆက်မှုရှိသူတွေဒါမှမဟုတ်အယ်ကိုင်ဒါရဲ့အယူဝါဒပေါ်ယုံကြည်သူတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ရဲ့ရည်မှန်းချက်တစ်ခုအဖြစ်ယူဆရတာကတော့ပါကစ္စတန်အစိုးရကိုပုံကန်ထားချောက်မှုတစ်ခုပေါ်ပေါက်ဖို့ဖြစ်တယ်လို့လည်းပြောပါတယ်။နှစ်ပေါင်းများစွာစုံစမ်းထောက်လှမ်းထားတာနဲ့တယ်လီဖုန်းပြောဆိုချက်တွေကိုစောင့်ကြည့်နားထောင်ထားတာတွေအရာဗာတီကန်နန်းတော်ဒါမှမဟုတ်ပုံရဟန်းမင်းကိုတော့မှပြစ်မှတ်ထားတိုက်ခိုက်နိုင်ခြင်းရှိတယ်ဆိုတာပြနေတယ်လို့အီတလီအစိုးရရှိနေမော်ရိုမူရာကစာဒီနီးယားမြို့မှာသတင်းတောက်တွေကိုတောက်ကြနေကပြောပါတယ်။တိုက်ခိုက်ဖို့ကြံတဲ့အဲ့ဒီပါကစ္စတန်နဲ့အာဖဂန်နစ္စတန်လူမျိုးတွေထဲမှာအသေးခံဗုံးခွက်သူဖြစ်မဲ့လူနှစ်ယောက်တောင်ပါခဲ့ဘူးသေးပေမဲ့သူတို့ကွန်ရက်ကိုရဲကစောင့်ကြည့်နေတယ်ဆိုတာသိပြီးတဲ့နောက်အီတလီကနေထွက်သွားကြပါတယ်။ ပုံရံမင်းကိုတိုက်ခိုက်မဲ့စီစဉ်တဲ့ပတ်သက်ပြီးအထောက်အထားတိတိကျကျတော့မရှိဘူးလို့ရဲတပ်ဖွဲ့စုံစမ်းထောက်လှမ်းရေးအကြီးအကဲကပြောပါတယ
်။ဆူမာလီးယားနိုင်ငံကအယ်ရှာဘတ်စစ်သွေးကြော်တွေဟာတမန်တော်မူဟာမက်ကိုစော်ကားတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတောင်ပိုင်းမှာအမျိုးသားတက်ကိုတပ်ပစ်လိုက်ပါတယ်။ကစ်မိုင်ယိုရဲ့မြောက်ဖက်မိုင်20လောက်အကွာမှာရှိတဲ့ဂျမာမီမှာနေထိုင်သူမူဟာမက်မော်ဆဲမူစီဆိုသူဟာတမန်တော်မူဟာမက်ကိုစော်ကားမှုကျူးလွန်ခဲ့ပါတယ်လို့ဝန်ခံခဲ့တဲ့အကြောင်းအယ်ရှာဘတ်ခုံရုံးကပြောပါတယ်။VOA ဆိုမာလီယာဌာနကလက်ခံရရှိတဲ့အတန်ဖန်ထားတဲ့အချက်တွေအရတရားခဏ်ဟာစိတ်ပိုင်းဆိုင်ရာချိုးရင်းချက်မရှိဘူးလို့တရားသူကြီးကပြောပါတယ်တမန်တော်မူဟာမက်ကိုစော်ကားမော်ကားလှုပ်သူမှန်သမျှဟာတည်တံအပြစ်ပေးခံရမှာဖြစ်တယ်လို့လည်းတရားသူကြီးကပြောဆိုထားပါတယ်အခုအပြစ်ပေးလိုက်သူအနေနဲ့ဘလို့မျိုးစော်ကားကျူးလွန်ခဲ့တယ်လဲဆိုတာပြောဆိုထားခြင်းတော့မရှိပါဘူးဒီလူကိုဂျီမာမီမျိုးအပြင်တနေရာမှာတနက်နဲ့ပစ်တက်လိုက်တယ်လို့အယ်ရှာဘတ်မီဒီယာမှာဖော်ပြထားပါတယ်အရှဗတ်အစွန်းရောက်တွေဟာ2006ခုနှစ်ကတည်းကဆိုမာလီးယားအစိုးရကိုဖြုတ်ချပြီးတော့အစ္စလာမစ်နိုင်ငံတည်ထောင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်ခင်ဗျာ
VOA ဗီဂန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်ဝေကနေစနေနေ့မနေ့ပတ်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေဟာပြည်ပင်ပြောင်းလဲရေးအစီအစဉ်မှာအထူးအရေးပါတဲ့အဆင့်ဖြစ်မယ်လို့ Partnership Group on Myanmar မြန်မာအရေးကုလသမဂ္ဂမဟာမိတ်အဖွဲ့ကပြောလိုက်ပါတယ်။ဒီဘွေရဲ့စီဝတ်တရားကိုတောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပပြီးတဲ့နောက်ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါ။ဒါအပြင်လောက်ပိုင်ခွင့်အပြည့်ရှိတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲမြန်မာနိုင်ငံမှာဖွင့်လှစ်ဖို့ကိုလည်းကုလသမဂ္ဂတွင်မှုချုပ်ကထပ်ပြီးတောင်းဆိုသွားပါတယ်။လူခွင့်ရေးကိုမြင့်တင်ကောက်ွယ်ဖို့မြန်မာနိုင်ငံရဲ့တန်ဋိဌာန်ကိုဒီလိုလူခွင့်ရေးရုံးခွဲဖွင့်လှုပ်ဆောင်တာကနေအထောက်အကူဖြစ်စေနိုင်မယ်လို့တွင်မှုချုပ်ကပြောပါတယ်။တောက်ကြနေကကျင်းပတဲ့အစည်းအဝေးမှာမြန်မာဆွေအကိုကူစားပြုပြီးတမတော်ရုံးဝန်ကြီးတူဖြစ်သူဦးစိုးသိန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်တဲ့ပေါ်အခုမာမိတ်အဖွဲ့ကကြိုဆိုပါတယ်ဒါဟာမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရဲ့အပေါင်းလက္ခဏာဆောင်လမ်းကြောင်းကိုထင်ရနေပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့အပြုသဘောဆောင်ထိတွေ့ဆက်ဆံတာကိုပြနေတယ်လို့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်အပြစ်ခတ်ရစရေးဆိုင်ရာဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ပါဝင်သူအားလုံးရဲ့မျှော်လင့်ချက်တွေနဲ့ကန့်ညီတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတစ်ခုအတွက်မူပေါင်းတွေအပေါ်တဘောတူညီချက်တစ်ခုကိုစောလင်စွာရလာဖို့အဖွဲ့ကမျှော်လင့်တဲ့အကြောင်းပြောထားပါဗျ။ရခိုင်ပြည်နယ်နဲ့တခြားဒေသတွေကလူမှုဝန်ဝိုင်းတွေအကြားလင်းမာမှုဆက်ရှိနေတာနဲ့ပတ်သက်ပြီးနောက်ထပ်ပြည်ပခါတွေထပ်ဖြစ်မလာအောင်တားဆီးရေးအစိုးရအနေနဲ့အခိုင်အမာလှုပ်ဆောင်မှုလုပ်ရဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေကအလေးထားပြောဆိုကြတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။မြန်မာနိုင်ငံမှာလူမျိုးစုနဲ့ကိုးကွယ်တဲ့ဘာသာပေါင်းစုံရောထွေးနေတာနဲ့နိုင်ငံရဲ့သမိုင်းကြောင်းကိုအတိအမှတ်ပြုတာနဲ့တစ်ချိန်တည်းမှာပဲဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးရှေ့ဆက်ဖော်ဆောင်နေတာနဲ့အမျှလူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာစံနှုန်းစံထားတွေအတိုင်းဆက်ပြီးအခိုင်အမာလှုပ်ဆောင်သွားဖို့အဖွဲ့ဝင်နိုင်ငံတွေကတောင်းဆိုပါတယ်။မြန်မာအရေးကုလသမဂ္ဂမဟာမိတ်အဖွဲ့ဟာအရင်ကရှိခဲ့တဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ကို2013ခုနှစ်ကနာမည်ပြောင်းခဲ့တဲ့အဖွဲ့ဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာကရာချီ Second Floor Cafe ဆိုင်ဖွင့်လှစ်ထားတဲ့တက်ကြွလှုပ်ရှားသူအမျိုးသမီးတဦးကိုအမည်မသိတနတ်သမားတဦးကပစ်တက်သွားခဲ့ပါတယ်။ဆာဘင်းမမုတ်နဲ့သူ့ရဲ့အမေတို့ဟာT2F လို့လူသိများတဲ့ဆိုင်ကနေတောက်ကြနေအိမ်ပြန်လမ်းမှာတက်ခတ်ခံခဲ့ရတာပါအခင်းဖြစ်ပွားပြီးတော့ဆေးရုံကိုပို့စဉ်လမ်းမှာတေဆုံးသွားတယ်လို့ဆိုပါတယ်သူမရဲ့ခန္ဓာကိုယ်အတွင်းမှာကြီးစံ9000တွေ့ရှိရတယ်လို့လည်းဆရာဝန်ကပြောပါတယ်သူမရဲ့အမေဖြစ်သူကလည်းတနတ်ထိမှန်ခဲ့ပြီးတော့အခုစိုးရိမ်ရတဲ့အနေအခြေအနေမှာရှိနေတယ်လို့သိရပါတယ်ဒီပြစ်ခတ်မှုမတိုင်ခင်တည်းကတော့မမုတ်ဟာသူမရဲ့ဆိုင်မှာဘာလူချစ်စတန်ခရိုင်အတွင်းလူခွင့်ရေးဖောက်ပြက်မှုကိုရှုံချတဲ့အခမ်းအနားတစ်ခုလက်ခံကျင်းပခဲ့ပါတယ်ဆာအုပ်ဆိုင်နဲ့တွဲပြီးတော့ဖွင့်လှစ်ထားတဲ့ T2F ကဖေးဆိုင်ဟာပါကစ္စတန်ကျေးလက်ဒေသလူမှုအဖွဲ့အစည်းအသွင်ကူးပြောင်းရေးအတွက်ရည်ရွယ်ပေါ်ပေါက်လာတာဖြစ်တယ်လို့အင်တာနက် website မှာရေးသားထားပါတယ်ခင်ဗျာ
။ယူကရိန်းရှေ့ပိုင်းကပြည်ပခါကိုဖြည့်ဆင်းရေးဥရောပကဂျာဝင်ဆစ်ဆက်ပေးထားတဲ့သဘောတူညီချက်ကိုအကောင့်ထည့်ဖော်ပြီးတော့ရှေ့ဆက်တော့ဖို့ပြည်နှစ်သမ္မတဖရန်ဆွာအော်လန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တွန်းလိုက်ပါတယ်။အော်တိုမန်အင်ပါယာထူထောင်သူတူရကီလူမျိုးတွေကပထမကမ္ဘာစစ်အတွင်းအာမေးနီးယားလူမျိုးတွေကိုအစုပြုံလိုက်တပ်ဖြစ်ခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်အမေရိကန်နိုင်ငံယူရီဗန်မြို့တော်မှာတောက်ကြနေကကျင်းပတဲ့အခမ်းအနားပြင်ပမှာခေါင်းဆောင်လူတွေ့ဆုံကြတာပါယူကရိန်းစစ်ရဲတပ်တွေနဲ့ရုရှားလူလာတဲ့တိကျခွက်ထွေးရေးဝါဒီတွေကြောင့်ဒွန်ဘတ်ဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်လူ6000ကျော်သေဆုံးပြီးလူပေါင်းတသန်းအိုးအိမ်မဲ့ဖြစ်ကုန်ပါတယ်ယူကရိန်းပြည်ပခါကြောင့်တနစ်ကြာတင်းမာနေခဲ့တဲ့နိုင်ငံသားဆက်ဆံရေးကိုပြန်တည်ဆောက်ဖို့သမ္မတပူတင်ကမစ္စတာအော်လန်ကိုပြောပါတယ် ယူကရိန်းပြည်ပကကြောင့်ရုရှားကဝယ်ထားတဲ့မစ္စထရောယဟန်ရဲ့နှစင်းတွေကပထမတစ်စင်းပို့ဖို့ကိစ္စကိုပြင်သစ်ဘက်ကအကန့်အသတ်မရှိဆိုင်းငံ့ထားတာပါခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။အရင်ဆုံးတော့မြန်မာလူ့သမားတွေရဲ့လစာနဲ့ပတ်သက်တဲ့သတင်းကိုပြောပြပါမယ်။မြန်မာနိုင်ငံရဲ့အနေဆုံးသတ်မှတ်လုခလစာကိုအခြေခံအချက်၅ချက်ပေါ်မှာမူတည်ပြီးတော့သတ်မှတ်ပေးသွားဖို့စီစဉ်ထားတယ်လို့အလုံသမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အနည်းဆုံးလောက်ခလာစာကိုလည်းဒီနှစ်မကုန်ခင်မှာသတ်မှတ်မယ်လို့လည်းပြောဆိုထားပါတယ်။အပြည့်စုံကိုရန်ကုန်ခြေဆိုင် VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလုပ်ငန်းရှင်တွေအလို့သမားတို့ကိုအနည်းဆုံးသတ်မှတ်လောက်ခလာစာနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးချိန်မှာအလို့သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကဒုဝန်ကြီးဒေါ်ဝင်းမော်ထွန်းကခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ဒီနေ့ဒီနေ့ဒီဘာအော်လေဒီချူချူကိုအားရလို့ရသဘောထားနေတာနိုင်ငံသားလူသားကြီးရအခွင့်ရပြန်ပြန်သားသားကြီး90နဲ့80ရာခိုင်နှုန်းတစ်ချက်တင်တာအနည်းဆုံးခါကြီးသမတ်ပြည့်ပြီးတော့ရဟန်းတာရှိတာပါဒါကြောင့်ဒီမှာလို့ကလက်ဆုံစဉ်းစားတဲ့ကိစ္စကြီးများရှိတာလေ
အနိုင်ဆုံးသတ်မှတ်လုခလစာဥပဒေကို2013မတ်လ22ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့ပြီးဤဥပဒေကိုတော့2013ဇူလိုင်လ12ရက်နေ့မှာထုတ်ပြန်ထားပါတယ်ဆုံးသတ်မှတ်လုခလစာသတ်မှတ်နိုင်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အလုံသမားအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်တည်းကဆွေးနွေးတိုင်ပင်ခဲ့ပေမဲ့အခုထိအနိုင်ဆုံးသတ်မှတ်လုခလစာကိုသတ်မှတ်ပေးနိုင်ခြင်းမရှိသေးပါဘူးပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးချွေမန်းကတော့အနိုင်ဆုံးသတ်မှတ်လုခလစာကိုအမြန်ဆုံးသတ်မှတ်ပေးဖို့အတွက်တိုက်တွန်းခဲ့ပါတယ်လုံခြုံ
ရေးအစီအစဉ်မှာဆိုတော့ဒီမှာအစီအစဉ်ဟုတ်ကဲ့ဒီကလည်းအလုံသမားအစီအစဉ်မှာအလုံခြုံရေးအစီအစဉ်နဲ့အရင်ကတော့ကျွန်တော်ညညတရားပြေးပြီးတော့စမ်းပြီ
အနေဆုံးသတ်မှတ်လုခလစာသတ်မှတ်နိုင်ရေးအတွက်အလုံသမားသတ်မှတ်ကအဖွဲ့ချုပ်မှာတိုင်းဒေသကြီးနဲ့ပြည်နယ်12ခုမှာစစ်တမ်းကောက်ယူခဲ့ကြောင်းစစ်တမ်းအရာအခြေခံလုပ်သားတအူးမှာနေ့စဉ်လုခလစာအနေနဲ့9000ကျပ်ရရှိရန်လိုအပ်ကြောင်းအလုံသမားသတ်မှတ်ကပြောဆိုထားပါတယ်လက်တလုံးမှာအစိုးရသတ်မှတ်ပေးထားတဲ့လုပ်ငန်းတွေအရလုပ်ငန်းပေါင်း22ခုရှိပြီးဒီလုပ်ငန်းတစ်ခုချင်းစီအတွက်အနေဆုံးလုခလစာသတ်မှတ်ပေးရန်မှာခက်ခဲနေတယ်လို့အလုံသမားရေးဆောင်ရွက်နေသူကိုပြေဖြိုးအောင်ကပြောပါတယ်လက်ဝါအထည်ချုပ်လုပ်ငန်းရှင်ဦးခင်မောင်အေးကတော့အလိုက်ဆုံးလုခလစာသတ်မှတ်တာမှာနှုံးနှစ်ဖက်အတွက်စီလျော်တဲ့သတ်မှတ်မှုတစ်ခုရှိဖို့လိုအပ်ကြောင်းတိုင်းဒေသကြီးတစ်ခုတည်းမှာတင်အခြေခံစားကုန်ကုန်ကြစိတ်မတူညီနိုင်တာကြောင့်သတ်မှတ်မှုကိုပုံစံတစ်ခုတည်းနဲ့သတ်မှတ်လို့မရနိုင်ဘူးလို့သူကအခုလိုပြောပါတယ်
။တကယ်လို့ဝန်ကဒီကျွန်တော်တို့ရဲ့ဒီကုန်ထုတ်လုပ်မှုလုပ်ငန်းတစ်ခုလို့80ရာခိုင်နှုန်းလောက်ကုန်ကျနေမှာဆိုပြီးအဲ့ဒီ80ရာခိုင်နှုန်းလောက်ကုန်ကျနေရဲ့အခြေစိုးအနေစိုးအခြေခံလာတာလက်ရှိပေးနေတာတဲ့ဘယ်လောက်ပြည့်ပြီသတ်မှတ်မှာ။နည်းနည်းမြင့်မီသတ်မှတ်တာပြဿနာမဟုတ်ဘူးဆိုတော့ဒါဟုနှစလို့သတ်မှတ်တယ်50ရာခိုင်နှုန်းတက်တယ်လို့ဆိုလို့ရှိရင်ကျွန်တော်ကုန်ထုတ်လုပ်မှုရဲ့80ရာခိုင်နှုန်းကို50ရာခိုင်နှုန်းတက်လိုက်တယ်ဆိုရင်ကျွန်တော်လုပ်ငန်းတွေကျွန်တော်လက်ပတ်နိုင်တဲ့ဆောင်ရည်ကျော်သွားမယ
်လက်ရှိမှာတော့အနိုင်ဆုံးသတ်မှတ်လုခလစာနဲ့ပတ်သက်ပြီးအလုံသမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနမှဧပြီ25ရက်နေ့မှာလုပ်ငန်းရှင်များဧပြီ26ရက်နေ့မှာအလုံသမားများနဲ့တွေ့ဆုံပြီးဆွေးနွေးသွားဖို့စီစဉ်ထားပါတယ်အကြံပြင်းအနိုင်ဆုံးသတ်မှတ်လုခလစာနှုံထားတွေကိုတော့လာမယ့်မေလကုန်မှာထုတ်ပြန်နိုင်ဖို့လှုံ့ဆော်သွားမယ်လို့လည်းအလုံသမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကဒုဝန်ကြီးဒေါ်ဝင်းမော်ထွန်းကပြောဆိုထားပါတယ်ရှင်
မမေခါပြပြခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့လာအိုနိုင်ငံနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုအခြေအနေကိုကြားရဖို့ရှိပါတယ်အခုတော့မလေးရှားမှာကျင်းပတဲ့အာဆီယံလူငယ်ညီလာခံမှာမြန်မာကိုယ်စားလှယ်တွေဘာတွေဆွေးနွေးတင်ပြခဲ့ကြသလဲဆိုတာကိုကြည့်အောင်ပါအမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးမြန်မာနိုင်ငံကကျောင်းသားလှုပ်ရှားမှုနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာမနေ့ကျင်းပခဲ့တဲ့လူမှုခြေပြုလူမှုအဖွဲ့အစည်းဆွေးနွေးပွဲတွေမှာတင်ပြဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုယ်စားပြုတက်ရောက်တဲ့လူငယ်ကောင်းဆောင်တဦးကပြောဆိုခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံကဒုက္ခတွေအရေးနဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့ကိစ္စတွေကိုလည်းတက်ရောက်တဲ့မြန်မာကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။ဧပြီလ26ရက်လာမယ့်တနင်္ဂနွေနေ့မှာစတင်မယ့်အာဆီယံထိပ်သီးညီလာခံမတိုင်ခင် မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာအာဆီယံလူငယ်ညီလာခံနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ညီလာခံဆွေးနွေးပွဲတွေပြုလုပ်နေတာပါဒီကနေ့ကျင်းပတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းညီလာခံမှာမြန်မာနိုင်ငံလူငယ်ကျောင်းသားကိုစားပြုကိုစလဲကိုမော်စီခေါ်ကိုဖုံးပြည့်ကျွေကမြန်မာပညာရေးဥပဒေပြင်ဆင်ရေးနဲ့ကျောင်းသားလှူရှားမှုတွေအကြောင်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်
လဘတမ်းမှာအကျံဖတ်ပြပွဲခံရတဲ့ဒေသပေါ်တော့အဲဒီဒေသနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုအကြောင်းပေါ့ဟိုကျွန်တော်တို့2014တည်းကစတဲ့အကြောင်းပေါ့အဲဒီအကြောင်းတွေအခုဒီအခုနောက်ဆုံးနောက်ပိုင်းလဘတမ်းဒေသဖြစ်သွားတဲ့ဒေသပေါ့အဲဒီအထိကျွန်တော်တောက်လျှောက်ပြောခဲ့ပါတယ်ပါဝင်စင်းတဲ့သူတွေကတုံ့ပြန်ကြတာကြတော့ဟိုတချို့ကြတော့ဒါကြောင့်မလို့ကပိမောက်တယ်ပြေဟာမျိုးထပ်တည်ခြင်းမျိုးရှိတော့အဲ့ဒါကိုလည်းတချို့အချက်တွေပြန်ပြီးတော့ရှင်းပြခဲ့ရတော့ရှိတယ်ကြဒီ support member students ရဲ့ page မှာသူတို့ဒီနိုင်ငံကျောင်းသားလက်ပွဲဖို့အတွက်ကိုထောက်ခံပေးတဲ့ပုံတွေသူတို့လှမ်းပူအားရရှိရကြအခုတွေ့ရကျောင်းသားတွေအားလည်းသူတို့အကုန်လုံးထောက်ခံကြရတဲ့
မြန်မာအရေးလှုပ်ရှားနေတဲ့ထိုင်းမြန်မာနယ်စပ်ခြေစိုက် Burma Partnership အဖွဲ့ကဦးစိုးအောင်ကတော့နယ်စပ်ဒုက္ခသည်အရေးနဲ့လူအခွင့်အရေးအခြေအနေတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ
် ASEAN People's Forum နဲ့ဆိုက်ပြီးတော့မှကျွန်တော်တို့ brief တစ်ခုထုတ်တာရှိပါတယ်ဒီထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်များရဲ့အခြေအနေဆိုပြီးတော့မှအဲ့ဒီစီရင်ခံစာပေါ်မှာပဲအခြေခံပြီးတော့မှကျွန်တော်ပြောကြားခဲ့တာဖြစ်ပါတယ်။အဲ့တော့ဒုက္ခသည်တွေရဲ့အခြေအနေကဘယ်လိုရှိလဲ။ဒီဒုက္ခသည်တွေကမြန်မာပြည်ကနေမဆွတ်ချင်တဲ့ထွက်လာရတာဖြစ်တဲ့ဆိုတဲ့အကြောင်းနောက်ပြီးတော့မှဒီမြန်မာပြည်မှာဆက်လက်ဖြစ်ပေါ်နေတဲ့ပဋိပက္ခအထူးသဖြင့်ဒီစည်ရေးပဋိပက္ခဒုက္ခသည်တွေနဲ့ကြောင်းရွှေ့မှုတွေဖြစ်နေရတဲ့အကြောင်းနောက်ပြီးတော့မှဒုက္ခသည်တွေကသူ့ဆန္ဒသဘောလျောက်ပြန်ဖို့ဆိုတဲ့ကိစ္စမှာဘာအခက်အခဲတွေရှိနေရလဲနော်။နောက်ပြီးတော့မှအတင်းအဓမ္မပြန်ပို့ခံရတယ်ဆိုတော့ဆိုရင်တောင်းကြမှုတွေရှိတယ်ကြောက်လန့်မှုတွေရှိတယ်ဆိုတော့အကြောင်းတွေပေါ့လေအဲဒီကိစ္စတွေကိုအကုန်လုံးသုံးသပ်လိုက်တယ်နောက်ပြီးတော့မှကျွန်တော်တို့ကဒီအာဆီယံကရောမြန်မာနိုင်ငံကိုရောကိုရောနိုင်ငံတကာကိုပါကျွန်တော်တို့ကဒီပါတီလှုပ်ဆောင်ခဲ့တယ်ဆိုတဲ့အကြောင်းကိုပေါ့အဲဒါကိုပြောခဲ့တာဖြစ်ပါတယ
်ဒီကနေ့အစည်းအဝေးပဲပြီးအာဆီယံလူငယ်တွေကသူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့ကွာလာလမ်ပူးမြို့တွင်းလှည့်လည်ဆန္ဒထုတ်ဖော်ခဲ့တယ်လို့ကိုမော်စီကပြောပါတယ်
ဒီနေ့ကကြတော့ညနေပိုင်းမှာကြတော့ဒီဟို ASEAN Peace Forum မှာတက်လာတဲ့လူတွေအားလုံးဟိုလမ်းလျှောက်ချီတက်တဲ့ပုံစံမျိုးဒီနေ့ညနေရဲ့ season ပါတယ်။အဲဒီ season မှာတော့စွန်းနီးပွဲတွေအားလုံးရက်ပြီးတော့ဒီ forum မှာပါတဲ့လူတွေအားလုံးကျွန်တော်တို့ကိုယ်နိုင်ငံလမ်းတွေကိုကြိုက်ပြီးတော့အခြားကိုတောင်းဆိုခြင်းနဲ့ဟာတွေတောင်းဆိုပြီးတော့ကြွေးကြော်ပြီးတော့ချီတက်လမ်းလျှောက်တဲ့ပွဲတော့ဒီနေ့လုပ်တယ်။ဒီမျိုးတွေမှာပဲပတ်ပြီးတော့ပဲဗျာဟုတ်
ဧပြီလ29ရက်နေ့ကျရင်အာဆီယံလူငယ်ကိုယ်စားလှယ်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ရွေးချယ်ခံကိုယ်စားလှယ်တွေဟာအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့လိုလားချက်တွေကိုတင်ပြသွားကြမှာဖြစ်ပါတယ်ခင်ဗျာ
Rush Mac ပါအခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်။အာဆီယံလူမှုအတိုင်ဝန်တိဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်အလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ
်။အခုဆက်ပြီးတော့လာအိုနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုကြည့်ရအောင်ပါရှင်။လာအိုနိုင်ငံမှာယင်းနီမြုပ်နှံမှုတွေနဲ့ကုန်သွယ်ရေးတွေတိုးချဲ့ပြုလုပ်လာပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့အချိန်ဩဇာကြီးထွားလာတာကြောင့်မလို့ဗန်နာရဲမှာတရုတ်ကိုပဲမိကိုနေရတဲ့ဘဝရောက်နေတဲ့လာအိုနိုင်ငံကိုနိုင်ငံတကာအေဂျင်စီတွေကသတိပေးနေကြပါတယ်။တရုတ်ရဲ့ဩဇာခံဘဝမရောက်ရလေအောင်ကာလအတန်ကြာကလေးကထောက်ပံ့ပေးနေတဲ့ဗီယက်နမ်နိုင်ငံနဲ့အနောက်နိုင်ငံတွေရဲ့အကူအညီတွေကိုဆွဲဆောင်ရယူပြီးတော့ချိန်ခွင်ရှာညှိတင်တယ်လို့လေလာသုံးသက်သူတွေကပြောနေကြပါဗျ။ဒီအကြောင်းကိုတော့ VOA သတင်းတော် Ron Corban ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဦးဆန်မိုးဝေကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။2014ခုနှစ်အတွင်းတရုတ်ကလာအိုနိုင်ငံအတွင်းအမေရိကန်ဒေါ်လာတန်ပေါင်း 9,000 ကျော်ယင်းနီးမြုပ်နှံခဲ့ပြီးအများဆုံးပြည်ပယင်းနီးမြုပ်နှံတဲ့အတိုင်းပြည်ဖြစ်ခဲ့ပါဗျ။တက်ထူတူဖော်ရေးတဘာဝအရင်းမြစ်ရေအားလျှက်စစ်နဲ့စီးပွားဖြင့်စိုက်ပျိုးရေးလုပ်ငန်းစတဲ့ကဏ္ဍတွေမှာယင်းနီးမြုပ်နှံခဲ့တာပါ။လာအိုနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ဒေါ်လာတန်း 9,000 တန်ဖိုးရှိတဲ့အမြန်ရထားဖောက်လို့ရေးစီမံကိန်းအတွက်သဘောတူညီထားပြီးဖြစ်ပါတယ်။ဒါဟာတရုတ်ရဲ့မဟာဗျူဟာမြောက် One Belt One Road စီမံကိန်းလို့ခေါ်တဲ့ကုန်းကြောင်းရေကြောင်းပိုးလမ်းမကြီးဖောက်လို့ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီစီမံကိန်းမှာအာရှအလဲပိုင်းနဲ့အရှေ့တောင်အာရှကိုဆက်သွယ်တဲ့ရထားလမ်းဖောက်လို့ရေးပါဝင်ပါတယ်။အရှေ့တောင်အာရှကိုဆက်သွယ်မဲ့ရထားလမ်းဟာတရုတ်ပြည်ယူနန်ခရိုင်ကူမင်းမြို့ကနေစတင်မှာဖြစ်ပြီးလာအိုထိုင်းကိုဖြတ်ကစင်ကာပူနိုင်ငံအထိဆက်သွယ်မှာဖြစ်ပါတယ်။ကူမင်းနဲ့လာအိုနိုင်ငံရဲ့မြို့တော် VM ကျင်းတို့ကြားမှာတရားပေါင်း150ကျော်၊လှိုင်းကူ86ခုနဲ့ဘူဒါယုံ31ယုံရှိမှာဖြစ်ပါတယ်။တရုတ်ကအခုလိုယင်းနှိမ့်မြုံနှံမှုပြုလုပ်တာဟာသူ့ရဲ့ဩဇာအရှိန်အဝါကိုအထူးသဖြင့်အရှေ့တောင်အာရှနိုင်ငံများအဖွဲ့ဝင်ဖြစ်ကြတဲ့ထိုင်းမြန်မာနဲ့ကမ်ဘောဒီးယားစတဲ့နိုင်ငံတွေကိုပါချဲ့ကျင်တဲ့သဘောဖြစ်တယ်လို့ New South Wales တက္ကသိုလ်ကကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်သူကားတေယာကပြောပါတယ
် And it's all part of both China's push to develop its trading route south and improve the infrastructure.as much as ASEAN connectivity
ဒါကတရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေတရှိရာတောင်ပိုင်းခြမ်းကိုဥတီတဲ့ကုန်သွယ်မှုလမ်းကြောင်းအတွက်အခြေခံအဆောက်အဦတွေပိုမိုကောင်းမွန်အောင်လုပ်ရရောက်သလိုလာအိုကိုဖြတ်ပြီးတော့ထိုင်းနိုင်ငံအထိဖောက်လုမှဖြစ်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့လည်းဒါကိုလူကျင်နေစွာရှင်းပါတယ်အချိန်နှုံးမြင့်မိထားတဲ့ဖောက်လို့ရေးစီမံကိန်းကြောင့်လာအိုနိုင်ငံအဖို့အကျွေးတွေတနင်းတပိုးကျုံရနိုင်ပါတယ
်လာအိုနိုင်ငံဟာမတူးဖော်ရသေးတဲ့တွင်းတွယ်ပစ္စည်းတွေကိုအပေါင်ထားကဒီငွေကိုချေယူတာဖြစ်ပြီးအကျွေးတွေကတိုးလာမှာဖြစ်ပါတယ်အကျွေးကနိုင်ငံစီးပွားရေးထုတ်လုပ်မှုရဲ့90ရာခိုင်နှုန်းရှိပါတယ်ရထားလမ်းအတွက်ယင်းနှိမ့်မြုံနှံမှုဟာစိုက်ပျိုးရေးနဲ့အဓိကအသက်မွေးနေတဲ့လူကြီး6တန်းလောက်ရဲ့အသေးစားစီးပွားရေးနဲ့ရှင်းလိုက်ရင်မကမိဘူးလို့အာရှဖွံ့ဖြိုးရေးဘဏ်ကပြောပါတယ်ဒေတာရင်းကိုဩဇာလွှမ်းမိုးနိုင်မှုအတွက်လာအိုနိုင်ငံဟာအဓိကနေရာမှာရှိတယ်လို့တရုတ်ကမြင်တဲ့အကြောင်းချူလာလွန်ကွန်တက်ကတူကနိုင်ငံရေးသိပ္ပံပညာရှင်တိတိတန်ဖုန်စုတီရက်ကပြောပါတယ
် of the countries involvedLaos is most at risk of coming under China's domination.
ပဝင်ပတ်သက်နေတဲ့နိုင်ငံတွေကြားမှာလာအိုနိုင်ငံဟာအန်ဒီအများဆုံးတိုင်းပြည်ဖြစ်ပါတယ်။လာအိုဟာတင်းငယ်တဲ့တိုင်းပြည်ဖြစ်သလိုစီးပွားရေးကလည်းဘာမှမပြောပါတော့ပါဘူး။နောက်ပြီးတရုတ်နိုင်ငံဟာအရှေ့တောင်အာရှဒေသကိုသူ့အရေးအဝါသားအောက်ထဲထည့်သွင်းဖို့ဝန်မလေးပါဘူး။အခုလည်းအဲ့လိုလုပ်နေတာပါပဲ။အရှေ့တောင်အာရှရဲ့အဓိကနယ်မြေတွေကိုတရုတ်ကလွှမ်းမိုးနေပါပြီ။
လာအိုနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာ9ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။ဒါပေမဲ့အလောက်ကင်နေပါပြီးတော့တရားစာသားနဲ့ရေအားလျှက်စစ်အပေါ်မှီခိုးနေရတဲ့နေရာတွေရှိနေပါသေးတယ်။ကမ္ဘာဘဏ်ကတော့လာအိုနိုင်ငံအနေနဲ့နီလန်းမျိုးစုံအသုံးပြုပြီးတော့တစ်နှစ်တစ်နှစ်ကိုလူ6000ကျော်လောက်အလောက်ကင်တွေရှာဖွေပေးသင့်တယ်လို့တိုက်တွန်းထားပါတယ်။လာအိုနိုင်ငံရဲ့ဘန်ဒါရေးကအားနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လအစိုးရဘတ်ဂျက်လုံငွေပြချိန်မှာဘန်ဒါရေးဝန်ကြီးအစ်စ်ကိုပြောင်းလဲခန့်ခဲ့ပါတယ်။ရာသုံးဘတ်ဂျက်ကိုစီစီစစ်စစ်ရေးဆွဲဖို့နဲ့အတုံးစီတီကိုဖြတ်တောက်ဖို့အမိန့်ထုတ်ပြန်ခဲ့ရပါတယ်။ရာဇဝင်ကိုပြန်ကြည့်မယ်ဆိုရင်1960နှစ်တွေနဲ့1990ခုနှစ်တွေကအင်ဒိုချိုင်းနာစစ်ပွဲကာလအတွင်းလာအိုနိုင်ငံဟာအင်ဒီချင်းဗီယက်နမ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးထားရှိခဲ့တာပါ။ကွန်မြူနစ်အစိုးရနှစ်ခုကြားအဲ့ဒီချိန်ကလေးကဆက်ဆံရေးကခံခံမာမာရှိခဲ့ပါတယ်။ပြည်ရဲ့ဖွံ့ဖြိုးရေးစီမံကိန်းဟာလာအိုနဲ့ဗီယက်နမ်ရဲ့ဆက်ဆံရေးကိုအားလျော့သွားစေနိုင်တယ်လို့Queensland တက္ကသိုလ်ကသမိုင်းပညာရှင် Martin Stuart Fox ကသုံးသပ်ပါတယ်။လာအိုနိုင်ငံအနေနဲ့တရုတ်နဲ့ဗီယက်နမ်ကြားချင်းဝင်ရှာညှိနှိုင်မှုနဲ့အနောက်နိုင်ငံတွေရဲ့အထောက်ပံ့ကိုရယူသင့်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။လာအိုနိုင်ငံဟာ2016ခုနှစ်မှာအာဆီယံရဲ့ဥက္ကဋ္ဌတာဝန်ယူရမှာဖြစ်ပါတယ်။အဲ့ဒီအခါအိန္ဒိချင်းပြိုင်ဘက်အင်အားကြီးနိုင်ငံတွေနဲ့ညှိနှိုင်းပြီးချင်းဝင်ရှာညှိနှိုင်တဲ့အခွင့်အလမ်းမျိုးရရှိနိုင်မှာဖြစ်ပါတယ်ခင်ဗျာ။
VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုလိုင်းနိုမီတာ32 kHz 93.5 လိုင်းနိုမီတာ40 kHz 4633ညာနဲ့လိုင်းနိုမီတာ50 kHz 5995ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဆေးမတိုးတော့တဲ့ငှက်ဖြားယောဂါပိုးမြန်မာနိုင်ငံမှာတွေ့ရှိမှုကကဘာကြီးကိုဘလောက်ချိန်ချောင်နေသလဲဆိုတာကိုကြည့်ရအောင်ပါရှင်။ငှက်ဖြားယောဂါတိုက်ဖြတ်ရေးမှာတိတိတသာတိုးတက်မှုတွေရှိခဲ့ပေမဲ့ဒီထက်မကလုပ်ဖို့တော့လိုအပ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာဆေးမတိုးတော့တဲ့ငှက်ဖြားယောဂါပိုးကိုတွေ့ရှိထားပြီးဒီယောဂါပိုးဟာအာရှနိုင်ငံတွေကနေတဆင့်ကမ္ဘာတဝန်းကိုပြန့်နှံ့ခဲ့ရင်တန်းပေါင်းများစွာသောအသက်တွေဆုံးရှုံးရနိုင်တယ်လို့လည်းဆေးပညာရှင်တွေကထောက်ပြနေကြတာပါ။ဒါကြောင့်ငှက်ဖြားယောဂါကာကွယ်ရေးယောဂါရှာဖွေကုသရေးတွေမှာကွာဟာချက်တွေမရှိသေးဘူးတကဘာလုံးအတိုင်းတာနဲ့ဆောင်ရွက်ကြဖို့အတွက်ကိုလည်းဧပြီလ25ရက်ဒီကနေ့မှာကြာရောက်တဲ့ကမ္ဘာငှက်ဖြားယောဂါပပျောက်ရေးနေ့မတိုင်မီမှာပဲကုလသမဂ္ဂကတိုက်တွန်းထားပါတယ်အပြည့်အစုံကို VOA သတင်းတော် Lisa Schlein နဲ့ Caro Pearson ကသတင်းပေးပို့ထားပါတယ်ရှင်လွန်ခဲ့တဲ့15နှစ်အတွင်းငှက်ဖြားယောဂါတိုက်ဖြတ်ရေးလုပ်ငန်းတွေမှာအကြီးအကျယ်တိုးတက်မှုတွေရှိခဲ့တယ်လို့ WHO ကပြောပါတယ် WHO ရဲ့ကမ္ဘာတဝန်းငှက်ဖြားယောဂါတိုက်ဖြတ်ရေးအစီအစဉ်မှာ
မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရစ်ချတ်ဆာဘော့စကီကတော့2000ပြည့်နှစ်လောက်ကလေးကရမုံငွေဆယ်စားလောက်တိုးလာတဲ့အတွက်ငှက်ဖျားယောဂါတိုက်ဖြတ်ရေးမှာကြီးမားတဲ့ရလက်တွေထွက်ပေါ်ခဲ့တာလို့ပြောပါတယ်။ပိုသက်ဆေးဖြန့်ထားတဲ့ခြေနှောင်တွေကိုလူတွေပိုသုံးပြလာနိုင်တာယောဂါရှာဖွေစမ်းသပ်စစ်ဆေးမှုတွေနဲ့လိုအပ်တဲ့ကုသမှုတွေကိုလည်းရရှိလာကြတယ်လို့သူကပြောပါတယ
်။ As a result, the incidence of malaria declined by 30% globally and mortality rates by 40% globally between 2000.
ရလက်အနေနဲ့ကကမ္ဘာတစ်ဝန်းမှာငှက်ဖျားယောဂါဖြစ်ပွားမှုနှုန်း30ရာခိုင်နှုန်းထိကျဆင်းသွားပြီးငှက်ဖျားကြောင့်သေဆုံးမှုနှုန်းဟာဆိုရင်လည်း2000ပြည့်နှစ်ကနေ2013ခုနှစ်ကြားမှာ40ရာခိုင်နှုန်းထိကိုကျဆင်းသွားခဲ့ပါတယ်။ငှက်ဖျားယောဂါကူးစက်ပြန့်နှံ့တဲ့နိုင်ငံပေါင်း106နိုင်ငံမှာ2000ပြည့်နှစ်တုန်းကငှက်ဖျားယောဂါဖြစ်ပွားမှုကြောင့်ကုသမှုခံယူဖို့လိုအပ်တဲ့သူ73ယောက်ကနေတရားအောင်မှမကျန်တဲ့အထိရှော့ချနိုင်ခဲ့ပါတယ်။နှစ်စဉ်ငှက်ဖျားယောဂါကူးစက်မှုနှုန်းဟာလည်းဆယ်ယောက်မှ၄ယောက်လောက်ပဲကျန်တော့တယ်လို့သိရပါတယ
်ဒီလိုတိုးတက်မှုတွေရှိလာပေမဲ့လို့လည်းမကြသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ထိုင်းကမ္ဘောဒီးယားနယ်စပ်တခြားမှာဆေးမတိုးတော့တဲ့ငှက်ဖျားပိုးကိုတွေ့ရှိထားပါတယ်မနစ်ကစလို့ကမ္ဘာ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ကြီးတစ်ခုဖြစ်တဲ့ The Wellcome Trust ကလည်းဒီငှက်ဖျားယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာသုတေသနလုပ်ဖို့အတွက်ရမုံငွေထောက်ပံ့ထားပါတယ်။အခုဆိုရင်ဆေးမတိုးတော့တဲ့ငှက်ဖျားပိုးဟာသခိုင်းတိုင်း Homeland မြို့အထိပြန့်နှံ့လာနေတာကြောင့်အတော်လေးစိုးရိမ်နေကြတာပါ။တကယ်လို့မြန်မာနိုင်ငံနယ်စပ်ကနေတဆင့်လူဦးရေများတဲ့အိန္ဒိယနိုင်ငံအထိပြန့်နှံ့သွားခဲ့မယ်ဆိုရင်ကမ္ဘာတဝက်ငှက်ဖျားယောဂါအမြင့်ပြတ်ရှင်းလင်းနိုင်ဖို့အတွက်တကယ်ကိုချိန်ချောက်မှုကြီးတစ်ခုလို့လဲ The Wellcome Trust ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်အာရှကနေမှာအာဖရိကအထိဆေးမတိုးတော့တဲ့ငှက်ဖျားပိုးပြန့်နှံ့ခဲ့မယ်ဆိုရင်တန်းပေါင်းများစွာသောအသက်တွေအတွက်လည်းအန္တရာယ်ရှိတယ်လို့ထောက်ပြခဲ့ပါတယ်။ပြီးခဲ့တဲ့2013ခုနှစ်မှာတော့ကမ္ဘာတစ်ဝန်းမှာငှက်ဖျားယောဂါဖြစ်ပွားသူသန်း200နီးပါးရှိခဲ့ပြီးတော့9သိန်းကျော်သေဆုံးခဲ့တယ်လို့ WHO ကခန့်မှန်းထားပါတယ်။ဒါ့အပြင်ငှက်ဖျားယောဂါကြောင့်သေဆုံးသူ90ရာခိုင်နှုန်းလောက်ဟာဆိုရင်လည်းအာဖရိကတိုက်မှာဖြစ်ပွားခဲ့ပြီးတော့အသက်9နှစ်အောက်ကလေးတွေအများစုဖြစ်ပါတယ်။ကလေးငယ်တွေတည်ဆုံးမှုနှုံမြင်မာရတဲ့အကြောင်းရင်းတစ်ခုကတော့ကိုယ်ဝန်ဆောင်အမျိုးသမီးတန်းပေါင်းများစွာဟာထိရောက်တဲ့ကာကွယ်ဆေးဝါးတွေမရရှိနိုင်ကြတဲ့အတွက်ဖြစ်ပါတယ်။ကြိုတင်ကာကွယ်လို့ရနိုင်ပေမဲ့လည်းကိုယ်ဝန်ဆောင်စဉ်ငှက်ဖျားယောဂါကူးစက်မှုကြောင့်အမျိုးသမီးတစ်တောင်းနဲ့မွေးကင်းစအရွယ်ကလေးငယ် 9,000 ခွဲရနေ 2,000 ကျားလောက်ဟာနှစ်စဉ်တည်ဆုံးနေကြရတယ်လို့လည်း WHO ကခန့်မှန်းထားပါတယ်။ကလေးတော်တော်များများဟာလည်းဆေးဝါးကုသမှုမှန်မှန်ကန်ကန်မရကြဘူးလို့လည်းWHO ကမ္ဘာငှက်ဖျားယောဂအစီအစဉ်ကဆေးပညာရှင်ပီတာအိုလိုမစ်ကပြောပါတယ
် Most times when the pharmaceuticals companies develop drugs most of the studies are done in the adult population
ဆေးကုမ္ပဏီကဆေးဝါးတွေတည်ထွင်ထုတ်လုပ်တဲ့အခါမျိုးမှာသုတေသနလေးလာမှုအများစုဟာအရွယ်ရောက်တဲ့သူတွေနဲ့ပဲစမ်းသပ်လို့ရှိကြပါတယ်သုံးဆွဲရမယ်ဆေးဝါးပမာဏကိုလည်းအရွယ်ရောက်တဲ့သူတွေအတက်ပဲတိုင်းတာဆုံးဖြတ်လို့ရှိတာမို့ကလေးတွေအတွက်ဆေးပေးမယ်ဆိုရင်ကိုနီကိုဟန်နဲ့တွက်ချက်ကြရပါတယ်ကိုလုံးသေးတဲ့အရွယ်ရောက်သူတွေကိုဆေးပေးတယ်လို့မျိုးကလေးတွေအတွက်ပေးရနေရတာမျိုးဟာတကယ်တော့လုံးလို့လည်းမရပါဘူ
းငှက်ဖျားယောဂါတိုက်ဖြတ်ဖို့အခုအခါနီလန်းတွေရှိနေပြီဖြစ်တယ်လို့ကုန်ကျစရိတ်လည်းတတ်တာပြီးတော့ထိရောက်မှုလည်းရှိတယ်လို့ကြိုတင်ကာကွယ်မှုတွေနဲ့နှစ်စဉ်ထောင်ပေါင်းချီတဲ့လူတွေရဲ့အသက်တွေကိုကယ်တင်နိုင်ပေမဲ့ကုသနိုင်တဲ့အခွင့်အလမ်းတွေကြက်ကြက်ပြက်ပြက်ရဖို့လိုတယ်လို့လည်း WHO ကပြောပါတယ်ကမ္ဘာတဝန်းငှက်ဖျားယောဂါတိုက်ဖြတ်ရေး WHO ရဲ့မဟာဗျူဟာမှာတော့ရှေ့လာမဲ့2030ပြည့်နှစ်နောက်ဆုံးထားပြီးယောဂါဖြစ်ပွားမှုနှုန်း90ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းထားပါတယ်။ဒီရည်မှန်းချက်အောင်မြင်နိုင်ဖို့အတွက်ကတော့တစ်နှစ်တစ်ခြားကြီးထွားလာနေတဲ့လူဦးရေကိုအမိလိုက်ပြီးတော့ဒေါ်လာတန်ပေါင်း9000ကနေ6000အထိနှစ်စဉ်တိုးမြင့်သုံးဆွဲသွားဖို့လိုအပ်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ April 25ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညနဲ့လိုင်းနိုမီတာ50 kHz 5995ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါ့အပြင်ပထမဆုံး American အမျိုးသမီးဘဟုအစိုးရရှေ့နေချုပ်ဖြစ်လာသူ Loretta Lynch က
I believe in the promise of America because I have lived the promise of America.And if confirmed to be attorney general
သူပြောကြခဲ့တဲ့ဂရီစကားတွေကိုအမျိုးသမီးကဏ္ဍမှာအပြည့်စုံနားဆင်ရပါမယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့နီးပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့စီစဉ်တွေထဲကမှာအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးဥကျော်စန်တာကတင်ပြပေးပါမယ်ရှင
်ဒေါန်ဆန်းစုကြည်ရဲ့အကြံပေးပုဂ္ဂိုလ်ထားရခဲ့တော့ကြီးမားတဲ့အစဉ်လားဆိုတဲ့ခေါင်းစဉ်နဲ့ပေါ်ပီမက်ဖီယာဆင်ရေးသားတဲ့ဆောင်းပါးကို The Diplomat မှာဖတ်ရပါတယ်1989စီအစိုးရဖန်ဆီးမှုခံရပြီးစစ်ကြောရေးမှာဥဝင်တင်ရဲ့သွားတွေကြွထွက်ခဲ့ရပါတယ်။ဒါကြောင့်ရှစ်နှစ်လုံးလုံးထမင်းတောင်ဝါမစားနိုင်ဖြစ်ခဲ့ရပါတယ်။ဒါအပြင်ဥကြယောဂာနဲ့တခြားရိုက်နှက်ခံထားရတဲ့ဒဏ်ရာဒဏ်ချက်တွေကိုဆေးဝါးကုသမှုမရှိဘဲထောင်ထဲမှာ16နှစ်လုံးလုံးခံစားခဲ့ရပါတယ်။ဝေဒနာတွေသိဆိုးလာတော့မှအာဏာပိုင်တွေဟာတခါတခါဆေးရုံကိုပူပိတတ်ကြပါတယ်။ဒါပေမဲ့ဒီအချက်တွေဟာဥဝင်တင်အနေနဲ့လူတကာကိုသိစေချင်တဲ့အချက်လက်တွေမဟုတ်ပါဘူး။အထူးသဖြင့်လူငယ်တွေဒါကိုသိသွားရင်သူတို့နိုင်ငံရေးလုံရကြမှာမဟုတ်တော့ဘူးကြောက်သွားလိမ့်မယ်လို့သူနဲ့ဘဝတူနိုင်ငံရေးအကျဉ်းသားတူဖြစ်တဲ့ဦးအေးဆောင်ကိုပြောခဲ့ဖူးပါတယ်။ထောင်ကလူပီ၈နှစ်အကြာအသက်၈၀ကျော်အရွယ်မှာဥဝင်းတင်ကွယ်လွန်သွားပြီးတနှစ်ပြည့်တဲ့နေ့မှာသူ့ကိုလေဆာထောက်ခံသူတွေရာနှင်းချီတတိယအခမ်းအနားကျင်းပခဲ့ကြပါတယ်။ဒီအခမ်းအနားမှာတောင်ဆန်းစုကြည်ကဥဝင်းတင်ဟာသူ့ထက်ကြီးရင်ပေမဲ့သူ့အပေါ်အပေါ်စီးဆက်ဆံခဲ့တာမရှိဘူးလို့ဆိုပါတယ်။တကယ်တော့ဥဝင်းတင်ဟာဒေါင်ဆန်းစုကြည်နဲ့ဆန့်ကျင်ဘက်ဖြစ်တဲ့အယူအဆအမြင်တွေကိုတင်ပြဆွေးနွေးရမှာကိုလည်းနောက်မတွန်းခဲ့သူပါတကယ်လို့ဒေါင်ဆန်းစုကြည်ဒါမြန်မာနိုင်ငံရဲ့နယ်ဆန်မန်ဒဲလာဆိုရင်ဥဝင်းတင်ဟာဒက်စပန်တူတူဖြစ်တယ်လို့ BCUK ညွှန်ကြားမှုမက်ဖာမနာကဆိုပါတယ် NLD စတင်တီထောင်ရမှာပါဝင်ခဲ့သူဥဝင်းတင်ဟာဒေါင်ဆန်းစုကြည်ရဲ့နှိစက်တဲ့မဟာမိတ်တူဖြစ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရည်တည်ချက်အထူးသဖြင့်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စကိုအပြင်းအထန်ဝေဖန်ခဲ့သူတူဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ NLD ကမဲခွဲတော့ဥဝင်းတင်ကအစ်စ်ပြန်ရေးဖို့သာတောင်းဆိုခဲ့သူပါ။ဥဝင်းတင်ကွယ်လွန်ပြီးနောက်ပိုင်းအရေးပါသူတချို့ NLD နဲ့ကင်းကွာသွားခဲ့ကြပါတယ်။ပညာရေးစနစ်ပြင်ပြင်ပြောင်းလဲဖို့ဆော်ဩသူဒေါက်တာသိန်းလွင်ဘာသာရေးအဆုံးရောက်တွေကိုဝေဖန်တဲ့ထင်းလင်းဦးစက်သူတို့ဖြစ်ပါတယ်။ဒီချိန်မှာတကယ်လို့ဥဝင်းတင်သာရှိနေခဲ့ရင်ဆိုတာစဉ်းစားရရပါအခုចောင်းသားတွေအဖမ်းအဆီးခံရမှမကြောက်ဘဲပညာရေးစနစ်ပြုပြင်ဖို့ဆန္ဒပြတောင်းဆိုကြတာဥဝင်းတင်သာတွေ့ခဲ့ရရင်အင်မတန်ဝမ်းသာဝမ်းမြောက်ဖြစ်မိမှာပါဒီအမှတ်တရအထိတ်မှအခမ်းအနားနောက်ဖက်စပွဲတစ်လုံးမှာတော့နိုင်ငံရေးအကျဉ်းသားတွေအလုံးမလွတ်မချင်းဝတ်သွားမယ်ဆိုတဲ့ဥဝင်းတင်ရဲ့အပြာရုံဝတ်စုံကိုခင်းကျင်းထားပါတယ်အခုခါမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား150ကျော်ရှိနေစေဖြစ်ပြီးပညာရေးဥပဒေဆန့်ကျင်တဲ့ကျောင်းသူကျောင်းသားတွေလည်းတွန့်တင်စစ်စစ်ချင်းခံရဆဲဖြစ်တယ်လို့យေတာထားပါရခင်ဗျာ2015-16ဘဏ္ဍာရေးနှစ်တွင်မြန်မာနိုင်ငံစီးပွားရေးတိုးတက်မှု 9.3% ခန့်လုံးရှိမယ်လို့ခန့်မှန်းဆိုတဲ့အကြောင်းစင်နဲ့ Reuters website မှာအွန်လိုင်းထွန်းយေတာထားတာတင်ပြလိုပါတယ်ပြည်ပရင်းနှီးမြှုပ်နှံမှုတွေမကြုံစုဘူးမြန်မာလာပြီးအဝေးဆက်သွယ်ရေးလုပ်ငန်းကြီးထွားလာတဲ့အတွက်ဒီ April ကစတင်တဲ့ဘဏ္ဍာရေးနှစ်တွင်မြန်မာစီးပွားရေးဟာ 9.3% ခန့်လုံးရှိဖို့အစိုးရခန့်မှန်းတာဖြစ်ပါတယ် ADB အာရှဖုန်ပြိုရေးဘဏ်ခန့်မှန်းတဲ့ 8.3% ခန့်နှုန်းဆိုတာနဲ့ကမ္ဘာ့ဘဏ်ကခန့်မှန်းတဲ့ 100% ခန့်နှုန်းဆိုတာတို့ထက်ပိုမိုခန့်မှန်းထားတာတွေ့ရပါတယ်။စီးပွားရေးပညာရှင်တွေရဲ့သုံးသပ်ချက်ကတော့ဒီနှစ်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲသာချောချောမောမောနဲ့အောင်မြင်ပြီးမြောက်သွားမယ်ဆိုရင်တော့အစိုးရခန့်မှန်းတဲ့နှုန်းတိုင်းမှန်တကယ်တိုးတက်လာနိုင်တယ်ဆိုတဲ့အကြောင်းရေးသားထားပါရခင်ဗျာ
။ဒါကတော့ကမ္ဘာသတင်းတွေထဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးဥကျော်စန်သားတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းတိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာမျိုးသမီးကန္တာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။
ဒီမနေ့တင်ပြမယ် idiom အသုံးကတော့
a crash course
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A ကတခု CRASH crash ကဗာဘ်ကရိယာအနေနဲ့တုံးထရင်အောက်ကိုကျပြီး꿰သွားတာဝင်တိုက်မိတာစသဖြင့်ဖြစ်နိုင်သလို adjective နာမဝိသေသနအဖြစ်ဒီနေရာမှာအသုံးပြုထားတဲ့အဓိပ္ပာယ်ကတော့အရေးတကြီးကိစ္စတစ်ခုအတွက်အမြန်တွန်းပြီးအင်တိုက်အားတိုက်လှုပ်ဆောင်တာကိုညီညွတ်တာဖြစ်ပါတယ်ဆိုလိုတာကတော့တစ်ခုခုကိုအချိန်ကတ်လို့ဖြစ်စေအချိန်မရှိလို့အချိန်လုပြီးလုပ်ရတဲ့အခါမှာစက်တိုက်အချိန်မနာပဲတွန်းလှုပ်တဲ့သဘောမျိုးဖြစ်ပါတယ် course course ကတော့သင်တန်းဒါမှမဟုတ်ပို့ချချက်တစ်မျိုးဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုရဲ့ဓာတ်ရိုက်အသေးပဲကတော့အချိန်လုပြီးရသည်မအချိန်တွင်တွန်းပြီးတင်ကြပူချာတာတင်ယူရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးရဲ့ idiom ကတော့အနိကတင်နှန်းလို့ဆိုရင်သောရရှိများသဘောပေါက်ပါလိမ့်မယ်အနိကတင်နှန်းကတော့အချိန်လုပြီးလုပ်ရတာမှုလိုအပ်တဲ့အဓိကအချက်တွေကိုရွေးပြီးတင်နှန်းတည်တည်နဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားတင်ကြပူချာတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Krupp ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily, I passed.
ကျွန်တော်ကကျွန်တော်ကိုထံကကားမောင်းနိုင်ကိုအနိကတင်လိုက်တယ်။ကျွန်တော်ကားမောင်းလိုက်စင်ဖြစ်ရမှာအောင်ဖို့လိုအပ်တဲ့အခြေခံတွေကိုသူကသင်ပေးခဲ့တယ်လေ။ကံကောင်းလို့ဗျာကျွန်တော်အောင်သွားတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily, I passed.
Now, so chain ka bi, anika tinan pi re, tamam ho, anika tinan te ya re, suin, idiom atong ya, belu pyo mle.
Crash course.
Lu pyo lu ya ba re, era ka ro, digri mne, tin pya ke re, idiom atong me phit ba re.
မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်ဣရိယန်သုံးနှုန်းတွေကိုဒေါ်လာလာတန်တင်ဆက်ခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့အမေရိကန်ဗဟိုအစိုးရရှင်းနေချုပ်ဖြစ်သမ္မတအိုဘားမားကအမည်တင်သွင်းထားတဲ့ Loretta Lynch ကိုအတီးပြုတ်မှုကိုလာပေါင်းများစွာဆိုင်းငံ့ခဲ့ပြီး Republican တွေကြီးစိုးတဲ့အထက်လွှတ်တော်က April 23ရက်နေ့ကအတီးပြုတ်ပေးလိုက်ပါတယ်။Miss Lynch အာအာဖရိကအနွယ်ဘွားအမေရိကန်မျိုးသမီးတွေအနေနဲ့တမိုင်းမှာပထမဆုံးအမေရိကန်ဗဟိုအစိုးရရှင်းနေချုပ်ဖြစ်လာတော့မှာပါ။ဝင်ကြီးဆင့်ရှိတဲ့ဒီယာရုခန့်အမှုမှာအခက်အခဲတွေရှိခဲ့ပုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ဆက်ထားပါတယ်။နားဆင်ကြည့်အောင်ပါရှင
် You can bend but never break me cause it only serves to make me
The dysfunction in the Senate just goes too far. This is an example of it. It's gone too far. Enough. Enough. Call Loretta Lynch for a vote. Get her confirmed. Put her in place.
အထက်လွှတ်တော်မှာလှုပ်တင်လှုပ်ထိုက်တာကိုမလှုပ်ဖဲနေတာတွေ့ရပါတယ်။ဒါဟာဥပမာတစ်ခုပါပဲ။ဒီတစ်ခါတရားလွန်ပြီလို့ထင်ပါတယ်။တော်သင့်ပါပြီ။ Loretta Lynch ကိုအတီးပြုတ်ဖို့မဲခွဲဆုံးဖြတ်ကြပါ။သူ့ကိုအတီးပြုတ်ကြပါသူဟာနေရာမှန်လူမှန်ရှိတယ်ပါလေသူထမ်းဆောင်ရမယ်တာဝန်သူ့ကိုပေးပြီးတော့ထမ်းဆောင်ပ
ါသမရဘရက်အိုဘားမားကနှုတ်ထွက်စာတင်သွင်းထားတဲ့အမေရိကန်ဗဟိုအစိုးရရှိနေချုပ်အဲရစ်ဟိုလ်ဒါရဲ့ယာဒူးမှာအစားထုတ်ခံအဖို့သူ2014နိုဝင်ဘာလကတည်းကအမည်တင်သွင်းထားတဲ့နယူးယောက်အရှိဘက်ချမ်းဗဟိုအစိုးရရှိနေလော်ရတာလင့်ချ်ကိုထဲလွတ်တော်ရှိ Republican အမတ်တွေကအတီးပြုတ်ပေးဖို့ငားလာကြအောင်ဆိုင်းငံ့ခဲ့တဲ့အပေါ်ဧပြီလ19ရက်နေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုဒေါသကြီးပြောခဲ့တာဖြစ်ပါတယ်။ခုတော့သူ့ရဲ့ဆန္ဒပြေဝသွားပြီလို့ဆိုရမှာပါ။ဧပြီလ23ရက်နေ့ကထက်လွတ်တော်ကနေထောက်ခံမဲ56မဲကန့်ကွက်မဲ43မဲနဲ့လော်ရတာလင့်ချ်ကိုအမေရိကန်ဗဟိုအစိုးရရှေ့နေချုပ်ဖြစ်အတီးပြုတ်ပေးလိုက်ပြီဖြစ်ပါတယ်။သူ့ကိုခုလိုအတီးပြုတ်ပေးဖို့ကြားနေတဲ့ချက်ကတော့Republican ရဲ့ဘက်ကတင်သွင်းတဲ့လူမှောင်ခိုးကူးမှုတိုက်ဖျက်ရေးဥပဒေချမ်းမှာပြည်သူဖြတ်ချမှုစန့်ကျင်တဲ့ပြင်ဆင်ချက်ပါနေတဲ့အတွက်ထက်လွတ်တော်ရှိဒီမိုကရက်တွေကအဲ့ဒီဥပဒေချမ်းကိုပိတ်ဆို့ခဲ့တာဖြစ်ပါတယ်။ Dago Telodo Ama Miyazu Gonzo Mitch McConnell Republican Becca Tintwine Lugong Kumu Taipe Uri Chango Deep Mabim Chim Loretta Lynchku Deep Bebu Mekwem Sompia Bina Mulu Don Pian get up hipari. Didrimpa Soza Bangaro Republican He Democrat Ludzuja A Pay You Degebi Lugong Kumu Taipe Uri Chang Deep Bege Be De Now Tamra Tintwine American Bho Suya Shini Ju Loretta Lynch Kaa Pugule Telodor Republican Nuga, Mequest Tompiabu, the Botu, Lajara Pipari. Loretta Lyncha, the Maima, African Webwa, American, Mute Miduine, Patama Uzo, American Boho Suya, Shinijo, Pilare, Mute Milu, Suyamava. The Mraga, Kapu, Dindwine, Yaduri, Mandamyama, Patama, Telodoga, Debu, Biama, Pide, Dine, Jana, Sisi Wedwi, Jimba, Yara Pipari. Republican no Nine, American Pidon Sue, Uri, Ting Ting, Take Down Yaduma, Loretta Lynch Go, the Bomajara, we she gave a day. Texas Pinega, Republican Telodoma, Ted Cruzka, three media ne, Twisso, Mimiangama, Dago, Taupia, gave a day.
Ms. Lynch has had a distinguished career as a U.S. attorney. And when I came into the hearing, I wanted to be able to support her. I was hoping we would see a new attorney general.
Miss Lynch and Nene, American Soya Shinne to appear, Pyong Yong Yong Yong, Tansong at the Pipare. Dajong Lutta Jana Sissimuma, Dugo, General Taukanyamare. Ubri Ea Song Yem Me, Pozibo, Chicken Ubri Go, Lina Me, Yem Boho Soya Shinne, Jonah Mature, Tutu Upile Melo, Mjolingabare. Every holder ha, but these were thick sanded Boho Soya Shinne Jo Picabare. Miss Lynch and Nene, Jana Sissimu to Kuloma, Pozibo Ya, Tamaraya, Lopanguin Anago. Tincho Biba may so as a got Loma Tomalagabau. Every holder near below Guam legend or middle, do up Beloma Magua Wulu Bianchi Gabare.
Miss Lynch Paul, Kulu, Republican Ubeka, Gangwe, Keja, Bimelule, Botuniga, Lodo, Mekwe, Sompia Muma, Republican Council, Mitch McConnell, Abawi, Lodo, Madriga, Tauka, May, Big Jada, Driabari. A digagaro, Lue Mu Chicha, Kisane Badepi, Pesibo Chiga, Ubriya, the Maria, Lupa in Gwindigo. Miss Lynch ga belo ma mtin chou be thauk khan mu pyat ta ke lu phit par de Miss Lynch ne New York ma chin ga atu lut pho kan be phit khe du du phit de upri yi ya san si pinya shin Jeffrey Tobin ga ro Miss Lynch ye ada jetwi ko akhu lu thauk pya ke par de
Certainly her own record is impeccable. She is not known as a political figure. She has spent the vast majority of her career
looks at the shell ba ma a pye pyo sia ma si ke ba bu Tuha Loma Nangan ye Balakmu Sigabu. Tu look at the shout to her shine look at the loo. Let her Suya shine a chile look at her. The Mna Clinton let her ma to her Suya shine look at the loo. A good let the Mra Obama letter New York ma Suya shine look at her. Suya now John and Patalo Chay and Yimbozia Sime Lutheran Matimau.
American Boho Suya shine Joe P. Loretta Lynch go. Tello Doga Kulu deep you be like beat it now. The Mra Obama ga Topiangere, Jinya Jemaro, Loretta Lynch go, debut be like that way. American Piran Zunine, a chi in a bo gonglazia, she de lo, popia, gevare. Da bien, Miss Lyncha, Sida Kaima bi, Dija Yeti, nine bien. Yazumu, type ye dwe, diae snip, you bien, piano ye ma. Nabadi's lonoga, yet hare, kisayatri ma. Liza Kayare, Boku, Pite, Lule, the Mraga, Duye, Jinya Jemma, Topia, Tabare. American Boho Suya Shini Joe P. Debut Kangiare, Loretta Lynch Ninegaro, Telodor, Mekwe Sompia Mupi, Twasu Jemaro, Kulu, Gripe Gevare.
I believe in the promise of America because I have lived the promise of America. And if confirmed to be Attorney General of the United States, I pledge to all of you and the American people that I will fulfill my responsibilities with integrity and independence. I will never forget that I serve the American people. From all walks of life.
Jamani ne American Pidon Zuye, Myoman Jedwe Po, Yungji Bari. Jamaga di Myoman Jedwe Jama, Shintan, Chibian, Lagelu Pibari. Jamani ne American Pidon Zuye, Boho Suya, Shini Jopi, Kaa, Kaya Mesuin, Teludo Ma Alungu, American Nangan Daruguba, Gribibari. Jamaye Tawin Woodyarugu, Jimwe Deka, Piwane, Tija Lulaswa, Tansong, Dwaba Mesurabari. Wam Yumuga, Lajare, American Nangan Dari Dwele, Jama Dawin Tansang, Pia Mesurago, Jama Beroma Mivau. Jamaru Nanganji, Jiwa Dude, Chanabuni, American Nangan Lulapu, Tesunge, Chadubie, Nina Kamugule, Jama Beroma Mivau. Jama Bo Tashi, Yungji Jeku, ကျမအမြဲပဲစောင့်ထိန်သွားမှာဖြစ်ပါတယ်။ကျမတို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ဖို့နဲ့အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်လုံခြုံမှုကိုဆောက်ရှောက်ဖို့အပြင်အမေရိကန်နိုင်ငံသားတို့နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးတွေလည်းကျမရည်တည်သွားမှာဖြစ်ပါတယ်လို့ Miss Lynch ကကတိပေးပြောကြားသွားတာဖြစ်ပါတယ်။ Loretta Lynch အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမေးပိပိုင်ခွင့်အစိုးရတွင်ဥပဒေချိုးဖောက်မှုတွေနဲ့စီးပွားရေးနဲ့အစိုးရလုပ်ငန်းတွေမှာမတမာမှုလိမ်လည်မှုခိုးမှုစတဲ့အမှုတွေပါဝင်ဥပဒေထိန်းသိမ်းရေးကိစ္စရပ်အမျိုးမျိုးတို့ကိုကင်တွယ်ဖြည့်ရှင်းပေးရမှာဖြစ်ပါတယ်အထူးသဖြင့် Ferguson မြို့အပါအဝင်အမေရိကန်နိုင်ငံမြို့တချို့တို့မှာဖြစ်ပွားနေတဲ့လူပြူရဲရရှိတွေနဲ့လူမဲတွေကြားထိတိုက်ရင်ဆိုင်မှုပြဿနာတွေ Cyber Security လို့ခေါ်တဲ့ Internet ထိုးဖောက်မှုပြဿနာတွေကိုလည်းကင်တွယ်ဖြည့်ရှင်းပေးရမှာဖြစ်ပါတယ်အသက်55နှစ်အရွယ်ရှိ Miss Lynch မြောက် Carolina ပြည်နယ်ကကြီးပင်းလာတာဖြစ်ပြီးမိခင်ကစာကြည့်တိုက်မှုနဲ့ဖခင်ဖြစ်သူကတော့ Baptist တရားဟောဆရာဖြစ်ပြီးမွေးချင်းသုံးယောက်ရှိတာဖြစ်ပါတယ်။သူဟာအထက်တန်းကျောင်းမှာပညာထူးချွန်တဲ့အပြင် Harvard တက္ကသိုလ်ကဥပဒေဘွဲ့ရဖြစ်ပါတယ်။သူအနေနဲ့ပထမ New York ဥပဒေ Corporation ကြီးမှာလုပ်ကင်ခဲ့ရမှာ1999ခုနှစ်မှာတော့ထိုးစင်သမ္မတ Bill Clinton ကသူ့ကိုမူးယစ်ဆေးနဲ့ရာဇဝတ်မှုထူပြောလာတဲ့ New York အရှိတ်အဝါချမ်းမှာအစိုးရရှိနေဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။သူ့ရဲ့လုပ်ဖော်ကင်ဘွက်တွေကတော့သူကိုပိုးပွားနဲ့ထုတ်ထားတဲ့တံမဏိအမျိုးသမီးရဲ့လို့တင်စားခေါ်ဝေါ်ကြပါတယ်။သူဟာစိတ်ဓာတ်တိတ်ကိုခိုင်မာပေမဲ့လို့လေပြောဆိုရမှာတော့တန်တမာရေးနီးလိုက်ရအုံပြတ်လို့ဖြစ်တယ်လို့ဆိုကြပါကြုံတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညှီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me
cause it only serves to make me more determined.ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်အခုသိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင
်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍနဲ့ဤပညာတိုးတက်မှုမရှိတာဟာဘာကြောင့်ပါလဲစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့အမြင်ကိုဒီတစ်ပတ်မှာတင်ပြပေးပါမယ်မြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍအတွက်အဓိကလိုအပ်တဲ့အခြေခံအချက်ကြီး၃ချက်နဲ့ပြည့်စုံနေပေမဲ့ဤပညာပိုင်းအသုံးချမှုလိုအပ်ချက်တွေကြောင့်အိန္ဒိယနိုင်ငံတွေနဲ့ရှင်ယံတိုးတက်မှုအားနည်းနေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ
်။ရေသုံးမျိုးရှိရင်ကျွန်တော်တို့စိုက်ပျိုးရေးကကိုယ်တိုင်းပြည်လုံလောက်မှုအပြင်တစ်ကွာလုံးကိုထုတ်လုပ်ရတဲ့အိန္ဒိယမျိုးစုံစိုက်ပျိုးနိုင်ငံအနေထားရှိပါတယ်။ကျွန်တော်တို့ကမ္ဘာပြည်ကနေရောင်ကလည်း24နာရီအပြည့်ရပါတယ်ခင်ဗျာရေဆိုတာလည်းကျွန်တော်တို့ပစ္စည်းလေးချင်းကရေတွေကကျွန်တော်တို့ဘဝပြည်ပြည်နဲ့ကဒီတော့ဖြတ်ဆင်းပြီးတော့ဒီကမင်းသားတို့ကြားတယ်ကိုဆီးဆင်းသွားတယ်ကျွန်တော်တို့တိုင်းပြည်ရေတောက်နေပြည်အလုံးဟာဒီမြစ်ကြီးကိုတောက်ရပန်းနဲ့မြစ်ကြီးကစားရက်ကိုဒီမြောက်ဘက်ကနေတောင်ဘက်ဒီမှာပြင်လို့ရေမြစ်ကြီးဆီးဆင်းခဲ့ပဲဟုတ်လားနေရောင်ရေဆိုလည်းကဘာမှာဒီတိုင်းတာမှုရနေရောင်ရေကလည်းဒုတဲ့တော်တော်ကြီးကြီးမားမားရှိတယ်ဆိုရည်ကြီးအပြင်လည်းရှိတော်ရှာဆယ်နိုင်ငံမှာအင်ဒိုနီးရှားပြည်ရင်ဒုတိယအကြက်ပြဲဆုံးနိုင်ငံဖြစ်တယ်။ဒါပေမဲ့လူကြီးအပြင်လည်းရှိတော်ရှာမှာတန်း50ကျော်ကျော်60နဲ့ဆိုတာလည်းအနည်းဆုံးဖြစ်တယ်။မြေကျယ်ဆုံးလူကြီးအနည်းဆုံးတို့တော်လည်းပြည်နယ်နဲ့ပတ်သက်လို့ဒီနေ့ကျွန်တော်တို့နိုင်ငံရဲ့ထုတ်လုပ်တဲ့ပြည်နယ်ကဒုတိယကွာရှစ်မတိုင်ခင်ကနေပြီးတော့မှ1960နှစ်ဒီနိုင်ငံတော်အာဏာမသိမ်းပြီးကာလအထိကကမ္ဘာမှာမြန်မာရေလို့ပဲနာမည်ချင်းရှားရှားနဲ့ဆန်စွာထုတ်လုပ်နိုင်မှုကိုအမိတွင်ရခဲ့တယ်။အဲ့ဒါကကျွန်တော်ကဘဝမှာနံပါတ်1အသိကိုဆန်3နန်းတီထုတ်လို့ရခဲ့တယ်။ဒီ60နှစ်နောက်ပိုင်းကနေပြီးတော့မှယနေ့ထိဆိုလို့ရှိရင်တော့ကျွန်တော်တို့ကလူလူလိမ့်လိမ့်လေးနဲ့ပဲကျွန်တော်တို့ဒီဆန်နဲ့ပတ်သက်ပြီးတော့တစ်ကိုတန်းခွဲလောက်ပဲဆန်ကုန်ထုတ်နိုင်တယ်။ဒီကနိုင်ငံနေနဲ့နှိုင်းရှင်မှဆိုရင်တော့ကျွန်တော်ကချက်ပြူမြေများတော်လေပြောတဲ့နည်းတဲ့ထိုင်းနိုင်ငံကကဘာမှာနံပါတ်1ဆန်ထုတ်လို့ဆုံးနိုင်ငံဒီနိုင်ငံကကျွန်တော်တို့တစ်ကိုထိုင်းပြီးရင်ဆန်တန်းကျိ6တန်းလောက်ကိုကဘာကိုရောင်းနိုင်တယ်။ဆိုင်ရရှစ်တန်းလောက်ရောင်းနိုင်တယ်ကျွန်တော်နိုင်ငံတန်းခွဲလောက်လူလူလိမ့်လိမ့်လေးပဲဒီဘက်တွားနေဆိုတော့ရေရှည်မှာဆိုလို့ရှိရင်စံတမနဲ့ပတ်သက်လို့ထူထူမှုကတော်တော်ကိုစိုးရိမ်စရာရှိတယ
်ဒါဟာတဘာဝကပြည့်ပြည့်စုံစုံပေးထားတဲ့မြေတွေရေတွေကိုတည်တည်ချာချာစီမံနိုင်မှုမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်
ပြောရမယ်ဆိုရင်တော့စီမံနေနဲ့ပတ်သက်ပြီးတော့ဗျာဒီမြေတွေရေတွေနဲ့ပတ်သက်ပြီးတော့ အစီအမံလုပ်နေတာပါဗျာတကယ်တော့ဆိုဒီမြေရေရေတော့ပေါ်ကျဲသွားပါတော့လေဒီနေ့အထိကျွန်တော်တို့ကအများကြီး9တန်း10တန်းရောင်းတဲ့ချိန်မှာတတန်းလောက်ကိုတီတီလေးကိုရောင်းပြီးတော့နိုင်ငံတော်အတွက်အရန်အရေးပေါ်စားသမှုနဲ့ပတ်သက်ပြီးဘာမှတော်တော်နိုင်မှုမရှိဘူးနိုင်ရှင်ကြီးပြောမယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံကြီးဆိုလို့ရှိရင်တို့နိုင်ငံရဲ့လူဦးရေအလုံးစားတောက်နိုင်မှုကုလုံးနဲ့ပြင်ဒီနေ့ကိုစံတန်းစံ30သဘောကဘေးတန်အန္တရာယ်တွေကိုအရန်စံနေတဲ့အရေးပေါ်စားသမှုနိုင်မှုတို့လုံးနိုင်ငံကဘာလို့လဲဒီနေ့တို့ကထိုင်းနဲ့ပြင်နိုင်ငံတို့ရှင်ပြီးတော့ဆံကိုအေးနှုံးနှိမ့်ပြီးတော့စံတန်းစံ10တန်းလောက်ထုတ်နိုင်တဲ့နေသားတိရှင်ပြန်နိုင်တဲ့နေသားရှိဒါဒါပါလို့ဆိုလို့ရှိရင်နိုင်ငံကြီးတော်တဲ့လူကြီးများတော်လဲဒီမြေကြီးကိုစီမံမတက်မယ်ဆိုလို့ရှိရင်နိုင်ငံအတွက်ကိုစားရုံနေရပူစရာမရှိဘူးဆိုတာကိုပြောပြတာပါ
နိုင်ငံအတွက်စိုက်ပျိုးရေးခန္ဓာတိုးတက်မှုတွေထဲမှာရေစီမံခံခွဲမှုကအရေးပါပါတယ
်တို့နိုင်ငံတွေကရေနဲ့မြေနဲ့စီမံနေကောင်းတယ်ရေနဲ့ပတ်သက်လို့တို့နိုင်ငံကြီးကဒီလိုမှာခြေရီတောက်တဲ့ပတ်သက်ပြီးတော့ခြေကိုခြေတောက်ရနေ90နုံပြေးနိုင်တယ်နိုင်ငံရဲ့ဤနာမျိုးစုံကိုထုတ်လုပ်နိုင်တဲ့အတွက်ဒီနေ့ကမ္ဘာမှာဒီတရုတ်နိုင်ငံကဆန်ထုတ်လုပ်နိုင်ဆုံးတယ်ဒီတော့ဆိုရင်အိန္ဒိယနိုင်ငံတရုတ်နိုင်ငံတွေကနှပ်ပြတ်ပြီးတော့ဒီနေ့ဒီကတ္တနာကြီးကနေဖြည့်ရှင်းနိုင်ပြီးတော့နိုင်ငံများကိုလည်းတင်ပို့နိုင်တယ်နောက်ပြီးတော့ကျွန်တော်အရန်ဆန်နေနဲ့ထားနိုင်တယ်ဒါပြည့်ကျွန်တော်နိုင်ငံမှာကအခုသူ့ကလိမ့်ညာလေးနဲ့တွားနေရတဲ့နေသားဆိုတော့တော်တော်ကစိုးရိမ်ပွဲရနေသားမှာရှိပါတယ်
ရေးစီမံခန့်ခွဲမှုသာအရေးပါတာမဟုတ်ပါဘူး။မြေယာအတုံးချမှုကလည်းစိုက်ပျိုးရေးအတွက်အရေးကြီးပါတယ်။အိန္ဒိယ၊ဗီယက်နမ်နိုင်ငံနဲ့ရှင်းပြကြည့်ရအောင်ပါ
။ကျွန်တော်ဗီယက်နမ်နိုင်ငံကဆန်စပွားထုတ်လုပ်တာကိုကမ္ဘာ့ဒုတိယနိုင်ငံလိုက်ပြီးတော့မှီနိုင်တဲ့အမိသားလုပ်နိုင်တဲ့ကျင်ကော်ဖီနဲ့ပတ်သက်လို့လေကျွန်တော်ရှက်ပြီမှာစိုက်တဲ့သာဂါပီကကော်ဖီမျိုးစားကိုဟက်တာ၅ဘိတ်အီကနဆိုလို့ရှိရင်တော့ဒီကခုနကဖိန်ကွေးရှိတဲ့အဲ့လိုကြီးသူကသွားတာပါဗျာနော်။ကမ္ဘာမှာဆိုရင်ဘရာဇီးပြီးတော့သူကကော်ဖီမှာလည်းဒုတိယနေရာနေပို့နိုင်ပြီပဲဗျာ။ဘဝကြီးမှာကျွန်တော်မင်းမျိုးကနေပြီးတော့နောင်ရှိုးကျောင်းမဲတီဘောလာရှိုးကိုခိုင်တိမီတီဘောမူဆန်နန်းခန်ရှမ်းရုံးမှာတခြားလုံးမှာစိုက်နိုင်တဲ့ကော်ဖီမြေတွေရှိပါတော့လေ။ကော်ဖီစိုက်တဲ့မြေတွေကတော်လည်းတုံ့ပြန်ခံရတယ်။မြေပြုတ်တစ်မျိုးတည်းမြေသိမ်းရတဲ့အေကနှစ်သိမ်းအောင်ရှိတယ်။ကျွန်တော်ဒီမှာကော်ဖီစိုက်တဲ့မြေတွေပါသွားမယ်။ကော်ဖီဆိုပြီးတော့ခေါင်းပြန်ပြပြီးတော့တခြားတော်လည်းဒုံနာလေးရှိတယ်ကော်ဖီဆိုင်တဲ့မြေတွေရှားပြီးတော့ရုံးရှိတော့လဲကော်ဖီနဲ့ကော်ဖီမေးဖြစ်စင်တန်းရှင်းစလောက်တွင်းနေရတယ
်အခုလိုရေးနဲ့မြေယာစီမံခန့်ခွဲမှုတွေကလည်းနိုင်ငံတကာနိုင်ငံရဲ့စိုက်ပျိုးရေးခန္ဓာကိုတက်ရောက်စေတာမဟုတ်ဘဲတွင်းကုန်ကန့်သက်ပေးမှုကလည်းအရေးပါပါတယ်ဥပမာနိုင်ငံရဲ့ခြားကစားသုံးစီတင်သွင်းမှုကနေပင်းနှံနေကြာစိုက်တဲ့တောင်သူတွေကိုထိခိုက်စေတာမျိုးပါ
ကျွန်တော်တို့မှာစိုက်ရိတ်ပြေးနေတဲ့တက်ပြီးတော့မကွေးတိုင်းတခိုင်တိုင်းမန္တလေးတိုင်းဧရိယာပေါင်း3000လောက်ရှိတယ်။နှစ်တန်း3000လို့ရှိတဲ့ဧရိယာမှာကျွန်တော်တို့1988မတိုင်ခင်တုန်းကတခိုင်ပြည်လုံးမှာစားသုံးစီကဖွလုံနေ။ဒီလိုကဒီနိုင်ပြည်ရဲ့နိုင်ငံကြတွေနဲ့အဆင်ပြေတယ်။1988နောက်ပိုင်းမှာကျတော့နိုင်ငံတော်အနေနဲ့စားသုံးစီကိုတက်တာတဲ့ဈေးနဲ့မလေးရှားဘက်ကနေတွင်းနဲ့တက်ကြောင်းဒီစီယုံစီကိုတစ်ပိတ်ကမှ1300လောက်ရှိတယ်။ကျွန်တော်တို့ဒီတွင်းမှာရှိတဲ့ထုတ်တဲ့ဘေးစီများစီမိနေကြစီကတော့20လောက်ရှိတော့အဲ့တော့ဘာဖြစ်တော့ဆိုတော့ဒီလည်းနတ်နေကြထုတ်တဲ့တောင်းတမတွေကဒီစာအုပ်စီကျင်းလို့နဲ့ရှင်ပြီးသူတို့ကရှုံးနေရရင်ဆိုင်ရတယ်။တော်လို့ကမရှင်းတန်နိုင်ဘူးပေါ့ကွာ။မရှင်းတန်နိုင်တဲ့အတွက်ဒီလိုထုတ်လို့ကတော်တော်လေးကိုကြာဆင်းတယ်။ကျွန်တော်တို့ရဲ့တိုက်ပြည်မှာဘယ်လောက်ထိယူပေါက်ဖြစ်သွားလဲဆိုလို့ရှိရင်မွာပြည်ရဲ့သွင်းကုန်ပစ္စည်းတန်ဖိုးရဲ့အများဆုံးသောတန်ဖိုးကိုစီအုပ်စီမှာတွားပြီးတော့သုံးဆက်တော့တွေ့ရတယ်။ဘယ်လောက်ထိသုံးဆက်လဲဆိုရင်တစ်နှစ်ကိုဒေါ်လာတန်ပေါင်း900ဘလောက်ကိုစီအုပ်စီတင်သွင်းနေတာပေါ့နော
်။အခုလိုလိုအပ်ချက်တွေအများအပြားရှိနေတဲ့အထက်ကအရေးကြီးတဲ့အချက်တစ်ခုကရေအတုံးချမှုကိုပြုပြင်ပြောင်းလဲပေးဖို့ဖြစ်ပါတယ
်။စေတောက်လုပ်ငန်းကတပြည်လုံးမှာ900လုံးပဲရှိတော့စေတောက်လုပ်ငန်းကိုမြစ်ရေတောက်လုပ်ငန်းတွေအဖြစ်ပြောင်းလဲပြီးတော့မြစ်တီချောင်းတွေအရာဝေမြစ်တီချောင်းအင်းရိုင်တွေမှာရှိတဲ့ရေတွေကိုလူရေခါမှာကျွန်တော်မြစ်တီစီမံကိန်းတွေနဲ့ပြည်နိုင်မယ်ဆိုလို့ရှိရင်စောစောတိနံဒါတိနံမဆိုကျွန်တော်တို့ကမြေယာဒီမှာနေရာပြည့်ဝနဲ့စိုက်ကျူးခြင်းအားဖြင့်ကျွန်တော်ဒီမဲကောင်မြေဝန်းကိုအကြောင်းပြုပြီးတော့ထိုင်းနဲ့ပြည်နယ်ကိုကျွန်တော်တို့ကနိုင်ငံရဲ့လူအပ်တဲ့စီနံတွေကိုအချိန်ကြီးစိုက်ကျူးထုတ်လုပ်နိုင်မှာ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင့်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြခင်ပြီးခဲ့တဲ့နှစ်ကနိုင်ဂျီးရီးယားနိုင်ငံချီပေါက်မြို့မှာရှိတဲ့အလေရန်ကျောင်းတစ်ကျောင်းကကျောင်းသူ200ကျော်ကိုဖမ်းဆီးသွားပြီးတော့အခုလက်ထိပျောက်ဆုံးနေစေအဖြစ်ပြက်ကနိုင်ငံရဲ့မြောက်ဖက်ချမ်းမှာအဖြတ်လုပ်ငန်းလုပ်နေတဲ့အကျန်းဖက်ရာဇဝတ်သမားအုပ်စုဖြစ်တဲ့ ဘူကိုဟာရန်အဖွဲ့ပေါ်နိုင်ငံတကာကနေအာယုံဆိုက်စရာဖြစ်လာခဲ့ရပါတယ်ဒီဖြစ်ရကြောင့်နေရာတော်တော်များများမှာစိတ်ထိခိုက်စရာအခြေအနေတရဖြစ်လာခဲ့ရတာကတော့ကျောင်းသူဖြစ်ရတာဟာအန္တရာယ်ရှိတဲ့အလုပ်တစ်ခုကိုလုပ်နေရတယ်လို့ပဲလို့မြင်လာကြတဲ့ကိစ္စပါကျောင်းကားနဲ့ကျောင်းသွားရသူတွေနေခင်းဘက်နေအိမ်နဲ့တနေရာကိုလမ်းလျှောက်သွားလာနေရသူတွေမှာအကျန်းဖက်ခံရနိုင်တဲ့ဆိုတဲ့ချင်းချောက်မှုတွေကြုံနေရပါတယ်ဒီတော့ကျောင်းတက်နိုင်ကြအောင်ပါမလားလူမှုအတိုင်းဝိုင်းရဲ့ကောင်းဆောင်လုပ်သူတွေကယောက်ျားလေးတွေကိုပဲကျောင်းတက်ကြဖို့ခွင့်ပြုကြမှာလားဒါမှမဟုတ်ကျောင်းတွေကိုပိတ်ပြီးတော့ဆေးရုံတို့စစ်စခန်းတို့လုပ်ပြရတော့မှာလားဆိုတဲ့အခြေအနေကိုရောက်နေပါတယ်မိန်းကလေးတွေကျောင်းပို့ရေးကိစ္စပေါ်အဟန့်တားမျိုးစုံဖြစ်နေပါတယ်လူမှုအတိုင်းဝိုင်းမှာတည်တာထင်ရှားတဲ့အချက်ကပညာရေးဆိုတာကျောင်းသားတယောက်ကိုအတွေးခေါ်အတွေ့အကြုံစူးစမ်းရှာဖွေသိမြင်မှုအစရှိသဖြင့်အရာရာကိုပြောင်းလဲသွားစေနိုင်ပါတယ်မင်းကလေးတော်တော်များများအတွက်ကတော့ပညာတတ်ရင်သူတို့အတွက်ဝင်ငွေပိုကောင်းစေသလို HIV AIDS ရောဂါကူးစက်ခံရမှုအရွယ်မရောက်ခင်အဓမ္မထိမ်းမြားလက်ထပ်ခံရမှုစတာတွေကိုရှောင်ရှားနိုင်မယ်အကျန်းဖက်မှုမျိုးစုံတွေ့ကြုံရတဲ့ဖြစ်ရပ်မျိုးတွေနေပါသွားစေပါလိမ့်မယ်ပညာရေးဟာမင်းကလေးတွေရဲ့တဘာဝကိုပုံမကောင်းမွန်လာစေသလိုကျန်းမာရေးကိုလည်းပုံမကောင်းမွန်အောင်အထောက်အကူဖြစ်စေပါတယ်မိသားစုနဲ့လူမှုအဖွဲ့အစည်းရဲ့စီးပွားရေးကိုလည်းလုံခြုံစေပါတယ်ဒီလိုအချက်တွေကြောင့်ကျွန်တို့နိုင်ငံကတခြားနိုင်ငံတွေကအရွယ်ရောက်စမိန်းကလေးတွေကိုကျောင်းပညာသင်ကြားစေနိုင်အောင်အတွက်ကူညီနေပါတယ်။ဒီဖြစ်စဉ်ထဲမှာသမ္မတဘာရက်အိုဘားမားနဲ့သမ္မတဂရော်တို့ကကြီးညာပြောဆိုခဲ့တဲ့ Let's go to learn မိန်းကလေးတွေအားလုံးပညာသင်ခွင့်ပြုရမယ်ဆိုတဲ့အချက်တစ်ခုကလည်းအပါအဝင်ဖြစ်ပါတယ်။ကိုယ်လူမှုအဖွဲ့အစည်းအတွင်းနဲ့ဒေတာရင်းအရေးကိစ္စတွေမှာအပြေရှားနိုင်မှုကနေတန်တမာအရေးအထိရောက်စေဖို့မိန်းကလေးငယ်တွေရဲ့လူအချက်တွေကိုရည်ရွယ်ပြီးတော့ဖြည့်ဆည်းပေးတဲ့ American ပြည်ထောင်စုရဲ့အထောက်ပံ့တဲ့ပညာရေးအစီအစဉ်တွေဟာအရွယ်ရောက်စမိန်းကလေးတွေပညာမစီဘူးနိုင်အောင်ဖြစ်နေတဲ့အဟန့်တားတွေကိုကျော်လွှားနိုင်စေဖို့ဖြစ်ပါတယ်။ဒါဟာအရွယ်ရောက်စမိန်းကလေးတွေအားလုံးပညာသင်ကြားနိုင်ရေးနဲ့သူတို့ရဲ့ဘဝတွေပုံမကောင်းမွန်လာစေဖို့အပြောင်းလဲတွေအခွင့်အလမ်းတွေဖြစ်ပေါ်လာတာကိုမြင်လို့တဲ့အမေရိကန်ပြည်ထောင်စုရဲ့တန်တိတ်ထံကိုတကဘာလုံးမြင်အောင်ပြတ်တလို့တာပဲဖြစ်ပါတယ်။အကြမ်းဖက်မှုတွေအနိုင်ကျင့်မှုတွေညှဉ်းပန်းမှုတွေခံနေကြရသူတွေဘက်ကရက်တီလှုပ်ဆောင်နေတယ်ဆိုတာကိုပြတ်တရလဲရောက်ပါတယ်။ဘူကိုဟာရမ်ဆိုတဲ့အဖွဲ့အစည်းလိုမျိုးရင်ဆိုင်နေရတဲ့အမျိုးသားတွေအမျိုးသမီးတွေယောက်ျားလေးတွေမိန်းကလေးငယ်တွေနဲ့အတူကျွန်ုပ်တို့ဟာအခိုင်အမာရပ်တည်နေကြပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ကြကြတာက American Soul ရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အဖို့မဟုတ်အကြောင်းကိုသိစေအပ်ပါတယ်ရှင်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်မြန်မာနိုင်ငံမှာဒီနေ့နှောင်းပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေဟာပြည်ပင်ပြောင်းလဲအစီအစဉ်မှာအထူးအရေးပါတဲ့အဆင့်ဖြစ်မယ်လို့ Partnership Group on Myanmar မြန်မာအရေးကုလသမဂ္ဂမာမေးအဖွဲ့ကပြောလိုက်ပါတယ်ဒီအဖွဲ့ရဲ့အစည်းအဝေးတစ်ရက်ကိုတောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂရုံးချိုမှာကျင်းပပြီးတဲ့နောက်ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါဒါအပြင်လူပိုင်ခွင့်ပြည့်ရှိတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲမြန်မာနိုင်ငံမှာဖွင့်လှစ်ဖို့ကိုလည်းကုလသမဂ္ဂတွင်းမှုချုပ်ကထပ်ပြီးတောင်းဆိုသွားပါတယ်။အကြမ်းမှုတံပြန်စစ်ဆင်ရေးတစ်ခုအတွင်းတစားကန်2ဦးသေဆုံးခဲ့ရတဲ့ပေါ်ဒူဝမ်နဲ့ရပါကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတောက်ကြနေမှာထပ်ပြောပါတယ်။ယမန်နိုင်ငံတွင်းမှာရှိနေတဲ့ဟူဒီတပုံတွေကိုအီရန်ကအာရေဗျပင်လယ်ကနေတဆင့်ရေလန်းခီးကနေလက်နက်တွေထောက်ပံ့နိုင်နေဆိုတဲ့အခြေအနေတွေတစားတဲ့တစားညှို့နှဲသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါတယ်။အကြမ်းဖက်သမားလူတန်များရှိသူ9ဦးကိုအီတလီရဲတပ်ဖွဲ့ကတောက်ကြနေမှာဖမ်းလိုက်ပြီးနောက်ထပ်9ယောက်ကိုလည်းလိုက်ရှာနေပါတယ်။ပါကစ္စတန်ကတိုက်ခိုက်မှုတွေနဲ့ဗာတီကန်နန်းတော်ကိုတိုက်ခိုက်နိုင်ခြင်းအစီအစဉ်တစ်ခုနဲ့ချိတ်ဆက်နေတယ်လို့ယူဆသူတွေကဖမ်းဆီးရှာဖွေတာပါ။နိုင်ငံတော်အလုပ်တွေစစ်စင်ယူတွေမှာဖမ်းဆီးရှာဖွေနေသူအလုံးဟာပါကစ္စတန်နဲ့အာဖဂန်လူမျိုးတွေဖြစ်တယ်လို့အီတလီရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကဦးဆက်မိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအတိုင်ဖြစ်ပါတယ်။ကျွန်မတော့နန္ဒချက်ပါ။VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့သောရရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.